Welcome to the Voice of America in Burmese.
Mingla nyan ni ke ma shin. Washington မြို့တော် VOA American တန်ကနေ2015ခုနှစ်နိုဝင်ဘာလ13ရက်တောက်ကြနေ့ညနေပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီထိတနာရီတိုးချက်ထုတ်လွှင့်တင်ဆက်မှုတွေကို line to meter 16 19နဲ့25တို့ကနေနားဆင်နိုင်ပါတယ်။နောက်ပိုင်းနာရီဝက်မှာတော့ရွေးကောက်ပွဲအထူးအစီအစဉ်တွေကိုတင်ဆက်နေပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အအောင်ပါဒီညနေခင်းသတင်းတွေကိုနန်းလောင်တဲ့အတူကြီးညာပြသမှာပါမြန်မာဒီမိုကရေစီကောင်းဆောင်တောင်ဆန်းစုကြည်ဦးဆောင်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒီနိုဝင်ဘာ10ရက်ရွေးကောက်ပွဲမှာနေရာအများစုကိုအနိုင်ရခဲ့တယ်လို့ပြောင်းစုရွေးကောက်ပွဲကော်မရှင်ကဒီကနေ့မှကြေညာလိုက်တာနောက်ဒီဗြိတိန်နိုင်ငံသားစစ်သွေးကြဂျီဟာဒီဂျွန်ကိုလေကြောင်းကနေပြတ်မှတ်ထားပြီးတော့တိုက်ခိုက်ရမှာတည်ဆုံသွားတယ်လို့အမေရိကန်စစ်ဘက်ကပြောဆိုလိုက်တာဒီအကြောင်းထိတ်တန့်ရောက်သတင်းတွေကိုကြေညာပေးတော့ဖို့ရှိပါတယ်မင်ဂျင်နီ
ကောင်းပါပြီကိုအောင်ကြီးရွေးကောက်ပွဲကော်မရှင်ရဲ့နောက်ဆုံးထုတ်ပြန်ချက်တွေအရအစိုးရဖွဲ့နိုင်တဲ့အထိမဲအပြတ်အသက်အနိုင်ရရှိသွားတဲ့ NLD အနေနဲ့ရင်ဆိုင်ရမယ့်စိန်ခေါ်မှုတွေဘာတွေရှိနေပါသလဲ
This really is an NLD dominated parliament and they will be able to pass whatever laws they want they won't need to form coalition
ဒါကတော့မြမအရေးကျွမ်းကျင်သူတဦးပြောပြသွားတာပါတရင်စီစဉ်အပြီးမှာအပြည့်စုံနားဆင်ရမှာပါရှင်အဲ့ဒီနောက်မှာတော့မြမနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးနဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးတို့နေပြည်တော်မှာတွေ့ဆုံရမှာဘာတွေပြောကြားခဲ့တယ်လဲဆိုတာကိုလည်းတင်ပြပေးဖို့ရှိပါတယ်ဒါအပြင် VOA မြမပိုင်းစီစဉ်နဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးတို့တီးတန့်တွေ့ဆုံမေးမြန်းထားတာကိုလည်းစောင့်မျှော်နားဆင်ကြပါနော်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကပြောပြပါအောင်ရှင်
မြန်မာဒီမိုကရေစီကောင်းဆောင်တော်ဆန်းစုကြည်ဦးဆောင်တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့နိုဝင်ဘာ10ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာနေရာအများစုကိုအနိုင်ရခဲ့တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့မှကြေညာပါတယ်။ဒီလိုနေရာအများစုကိုအနိုင်ရခဲ့တာကြောင့်လာမယ့်နှစ်အတွင်းကျင်းပမယ့်လွှတ်တော်မှာသမ္မတလောင်းတဦးကိုရွေးချယ်ပေးနိုင်မှာဖြစ်ပါတယ်။လွန်ခဲ့တဲ့တနင်္ဂနွေနေ့ကစလို့မဲရည်တွက်ခဲ့ရမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေရာအများစုမှဦးဆောင်အနိုင်ရနေခဲ့တာဖြစ်ပြီးဒီကနေ့မှာတော့နောက်ဆုံးအကြော့အနေနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရလဒ်တွေကိုထပ်မံကြေညာရမှာ NLD ကလွှတ်တော်မှာနေရာအများစုကိုအနိုင်ရရှိခဲ့ပါတယ်အလွတ်တော်အထက်လွတ်တော်နဲ့တိုင်းဒေသကြီးလွတ်တော်တွေအတွက်ကိုယ်စားလှယ်နေရာပေါင်း180လောက်ကိုကြီးညာဖို့ကြံရှိနေသေးပေမဲ့စုစုပေါင်းရလရဲ့83ရာခိုင်နှုန်းနီးပါးကိုကြီးညာပြီးပြီလို့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဒေါ်မြင့်ကြီးကပြောပါရယ်လွန်ခဲ့တဲ့၄နှစ်ကစစ်အစိုးရစီကအာဏာလွှဲပြောင်းရယူခဲ့တဲ့ USDP ပြည်ထောင်စုကြံခိုင်တဲ့ဖွံ့ဖြိုးရေးပါတီကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အပြတ်အသတ်အနိုင်ရရှိလိုက်တာဖြစ်ပြီးသမ္မတဦးသိန်းစိန်အစိုးရအနေနဲ့ဒီမိုကရေစီနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်လာခဲ့တာလည်းဖြစ်ပါရယ်လက်ရှိဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရနိုင်ငံသားဖြစ်သူတာနှင်းအောင်မိခင်အနေနဲ့သမ္မတဖြစ်ပိုင်권ကိုတားမြစ်ထားပေမဲ့လည်း NLD ကရွေးချယ်တင်မြှောက်လိုက်တဲ့သမ္မတဟာဘယ်သူပဲဖြစ်ဖြစ်သူ့အနေနဲ့သာတိုင်းပြည်ကိုဦးဆောင်သွားမှာဖြစ်တယ်လို့ဒေါ်ဆန်းစုကြည်ကပြောဆိုထားပါရခင်ဗျာ
မြန်မာနိုင်ငံမှာတမိုင်းဝင်နိုဝင်ဘာလ10ရက်ရွေးကောက်ပွဲဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာထူးခြားတဲ့အောင်မြင်မှုတစ်ခုဖြစ်တဲ့ဆိုပြီးခုလိုအခြေအနေထိရအောင်ပြုပြင်ပြောင်းလဲမှုတွေကိုဦးဆောင်ကြိုးပမ်းခဲ့တဲ့သမ္မတဦးသိန်းစိန်ရဲ့ကြိုးပမ်းအားထုတ်မှုတွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကအတိအမှတ်ပြုကြောင်းပြောဆိုလိုက်ပါတယ်ရွေးကောက်ပွဲကိုအောင်မြင်စွာကျင်းပနိုင်ရန်ဝိုင်းဝန်းကြိုးပမ်းခဲ့ကြတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီတွေပြည်ရင်းပြည်ပလေ့လာဆောင်ကြည့်သူအားလုံးကိုလည်းချီးကျူးတဲ့အချိန်ထဲမှာရွေးကောက်ပွဲမှာပါဝင်ခွင့်မရခဲ့ကြသူတွေလူနည်းစုတွေအတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကနေ30မိနစ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒေါ်အောင်ဆန်းစုကြည်အနိုင်ရတဲ့အပေါ်မှာချီးကျူးဂုဏ်ပြုသလိုအရှုံးကိုတိတ်ခါရှိရှိလက်ခံတဲ့ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုလည်းလေးစားဂုဏ်ပြုကြောင်းမစ္စတာဘန်ဂီမွန်ကပြောဆိုထားပါတယ်။မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီခရီးရှည်ကိုရှေ့ဆက်လျှောက်လှမ်းရအောင်မှာဖြစ်ပြီးအနာဂတ်မှာအင်အားစုအလုံးပါဝင်တဲ့ရွေးကောက်ပွဲတွေကျင်းပနိုင်အောင်ဆက်လက်ကြိုးပမ်းသွားဖို့မကြာခင်အစိုးရသစ်ဖွဲ့စည်းတာနဲ့အများသက်ဆိုင်သူကောင်းဆောင်အလုံးကလူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးကိုလိုက်နာပြီးတည်ငြိမ်အေးချမ်းတဲ့အခြေအနေဆက်လက်ထားရှိနိုင်အောင်ကြိုးပမ်းသွားဖို့ကိုလည်းတွေးရမှုချုပ်ပန်ကင်ကမိုးရဲ့ကြေညာချက်ထဲမှာတိုက်တွန်းထားပါရယ်ဒီအတော်အတွင်း UNFC ညှို့ညွတ်တော်တိုင်းရင်သားလူမျိုးများဖက်ဒရယ်ကောင်စီကလည်း NLD နဲ့တိုင်းရင်သားပါတီတွေရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အတွက်ဝမ်းမြောက်ကြောင်းနဲ့ NLD ဦးဆောင်တဲ့အစိုးရတည်းဟာတိုင်းရင်သားတွေမျိုးမနဲ့ဖက်ဒရယ်ပြည်ထောင်စုတည်းရဲ့ဖော်ဆောင်ပေးနိုင်လိမ့်မယ်လို့မျိုးလင်းကြောင်းနိုဝင်ဘာလ10ရက်နေ့နေစွဲနဲ့တဘောရာထုတ်ပြန်ထားပါရယ်
ဘင်္ဂလားဒေ့ရှ်နိုင်ငံကပြည်ပပို့ကွန်အတွက်အထည်ချုပ်ဆက်ယုံ80ရာခိုင်နှုန်းဟာမိဘနဲ့လျှက်စစ်ပိုင်းဆိုင်ရာလုံခြုံရေးပိုကောင်းမွန်အောင်လုပ်ဖို့လိုတယ်လို့အပြည်ပြည်ဆိုင်ရာအလို့သမားများအဖွဲ့ချုပ် ILO ကဒီကနေ့မှပြောရတယ် ဒီဆက်ရုံများကြီးရဲ့လုပ်ငန်းခွင်ပေးရနေအကင်းချူတင်ဆောင်ရွက်ထားမှုကကောင်းမွန်ပါတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့ပြောဆိုထားတာပါ2013ခုနှစ်တုန်းကအထည်ချုပ်ဆက်ရုံပြိုကျတာကြောင့်လူပေါင်း1100ကျော်တည်ဆုံးပြီးနောက်ပိုင်းကမ္ဘာအထည်ချုပ်လုပ်ငန်းမှာဒုတိယအကြီးဆုံးဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံပေါ်ကမ္ဘာကအာရုံစိုက်လာတာပါ2012ခုနှစ်ကအထည်ချုပ်ဆက်ရုံမှာမိလောင်ခဲ့တာကြောင့်အလုပ်သမား112ယောက်လည်းတည်ဆုံးခဲ့ပါသေးတယ်။2013ခုနှစ်လူပေါင်း1000ကျော်တည်ဆုံးမှုပြီးမှတော့အစိုးရကအလုပ်သမားတမကတွေနဲ့တွေ့ဆုံပြီးတော့ဒီအထည်ချုပ်ဆက်ရုံနေရဲ့လုပ်ငန်းခွင်ဘေးကင်းလုံခြုံရေးအဆင့်တန်းကိုစုံစမ်းစစ်ဆေးဖို့ ILO နဲ့လည်းသဘောတူညီမှုရခဲ့ပါတယ်။ဒီနောက်ပိုင်းစစ်ဆေးမှုတွေလုပ်ရမှာဘေးကင်းလုံခြုံမှုမရှိတဲ့ဆက်ရုံပေါင်း38ရုံကိုပိတ်ပစ်ခဲ့ပြီးဒီဆက်ရုံ36ရုံရဲ့အစိတ်အပိုင်းတချို့ကိုလည်းပိတ်ပစ်ခဲ့ပါသေးတယ်ခင်ဗျာ။
မြောက်ကိုရီးယားဘက်ကနျူကလ িয়ার ပုံထုတ်လုပ်ဖို့စ조사မှုကိုလက်လျှော့လိုက်မယ်ဆိုရင်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့တိုက်ရိုက်တွေ့ဆုံစကားပြောဖို့သူ့ဘက်ကတကားဖွင့်ထားပါတယ်လို့တောင်ကိုရီးယားသမ္မတပက်ကွန်ဟေကပြောလိုက်ပါတယ်။ဒေတာရီနဲ့နိုင်ငံတကာသတင်းအေဂျင်စီတွေကိုသမ္မတပက်ကွန်ဟေကအခုလိုစာနဲ့ရေးသားဖြစ်ကြားသွားတာပါ။သမ္မတပက်ကွန်ဟေလက်ထက်မှာရန်ပက်နိုင်ငံတွေဖြစ်တဲ့တောင်မြောက်ကိုရီးယားနိုင်ငံတွေကြားအရေးပါတဲ့လုပ်ငန်းတွေလှုပ်ဆောင်ပေးနိုင်ခဲ့ပါတယ်။ဒီထဲမှာနှစ်နိုင်ငံကအဆင့်မြင့်အရာရှိတွေတွေ့ဆုံဆွေးနွေးနိုင်အောင်ဖန်တီးနိုင်ခဲ့တယ်လို့ကိုရီးယားစစ်ဘေးကြောင့်ကွဲကွာနေတဲ့မိသားစုတွေပြန်ဆုံတွေ့ရအောင်လဲလုတ်ပေးနိုင်တာတွေလည်းပါဝင်ပါတယ်။ဒါပေမဲ့လည်းနိုင်ငံသားတင်မာမှုတွေကတော့ရှိနေဆဲဖြစ်တယ်လို့မြောက်ကိုရီးယားဘက်ကအမြဲပြုနေကြရန်လိုပြောဆိုမှုတွေနဲ့စီရေးဆင်နွှဲမဲ့ချင်းချောင်းမှုတွေလည်းရှိနေပါတယ်။ပျုံယမ်းဘက်ကလက်သစုပ်စာနျူကလ িয়ার ဘုံးတွေပိုင်ဆိုင်ထားပြီးအမေရိကန်ကိုပစ်ခတ်နိုင်မဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းနေတယ်လို့ထင်မြင်ယူဆမှုတွေရှိနေတဲ့အကြောင်း AP သတင်းတပုတ်မှဖော်ပြထားပါတယ်။
ဒီကံတန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။နောက်ကြနေညနေခင်းသတင်းတွေကို VOE ကဆက်လက်ကြီးညာနေပါတယ်။ online video တွေထဲမှာအနောက်နိုင်ငံသားတွေကိုကောင်းဖြတ်တက်ခဲ့တဲ့ Britain နိုင်ငံသားစစ်သွေးကြဂျီဟာဒီဂျွန်ကိုပြစ်မှတ်ထားပြီးတော့လေကြောင်းတက်ခိုက်မှုလုပ်ခဲ့တယ်လို့ American စစ်ဘက်ကပြောပါတယ်။ Syria နိုင်ငံတွင်းက IS စစ်သွေးကြတွေထိန်းချုပ်ထားတဲ့ Raqqa မြို့တော်ကဂျာဇာဗီနီလေကြောင်းတက်ခိုက်မှုအတွင်း Mohammed Mwazi လို့လည်းသိကြတဲ့ဂျီဟာဒီဂျွန်သေဆုံးခဲ့ခြင်းရှိမရှိကိုတော့သေချာမသိရသေးဘူးလို့အာနာဘိုင်နီကပြောပါတယ်။MWC စီးနင်းလာတဲ့ကားကိုပြစ်ခတ်ရမှာအသေးချာထိခဲ့ပြီးတော့အဲ့ဒီစစ်သေးကြဟာတေဆုံသွားဖို့များကြောင်းအမည်မဖော်လိုတဲ့အမေရိကန်ကြီးတန်းအရာရှိတဦးကတော့သတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်ခင်ဗျာ။
တောင်တရုတ်ပင်လယ်ရင်းနယ်မြေအငင်းပေါင်းမှဖြစ်ပေါ်နေတဲ့ကျွန်းစုအနီးဒီသတင်းပတ်အစောပိုင်းကအမေရိကန်တပ်ရဲ့ပုံကျဲလေယာဉ် B-52 နှစ်စင်းပြန်တန်းသွားချိန်မှာတရုတ်မြေပြင်ထိန်းချုပ်ရေးစခန်းဖက်ကနှုတ်အဖြစ်နှစ်ကြိမ်သတိပေးလာတယ်လို့အမေရိကန်ကာကွယ်ရေးအရာရှိတွေကပြောပါရယ်။အမေရိကန်လက်တပ်အခြေစိုက်စခန်း Guam ကနေ B-52 ပုံကျဲလေယာဉ်တွေဟာစပါတလီကျွန်းစုအနီးကနိုင်ငံတကာပိုင်လေနက်အတွင်ပုံမှန်ပြန်တန်းမှုတွေကိုနိုဝင်ဘာလ10ရက်နဲ့9ရက်နေ့တွေမှာလှုပ်ဆောင်ခဲ့တာဖြစ်တယ်လို့ပင်တဂွန်ပြောခွင့်ရ Bill Argan ကမနေ့ကြာပြီနေ့ကပြောပါရယ်။အပြည်ပြည်ဆိုင်ရာဥပဒေကိုအမြဲတမ်းလိုက်နာပြန်တန်းတဲ့ဒီလေယာဉ်နှစ်စင်းကဘလို့နောက်ရှက်မှမရှိပဲပုံမှန်အတိုင်းဆက်လက်ပြန်တန်းသွားခဲ့တယ်လို့လည်းသူကဆိုပါရယ်။ရေချောင်းလေချောင်းဆိုင်ရာလွတ်လပ်စွာပြန်တန်းခွင့်ကိုအကြောင်းပြပြီးတရုတ်ရဲ့အချုပ်ချာအာဏာနဲ့လုံခြုံရေးကိုရှော့တက်တဲ့လုပ်ရမျိုးကိုဆန့်ကျင်တယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရဟုံးလီကဒီကနေ့ကြာရပတိနေ့မှာပြောရပါရယ်ရှင်။
အီရန်နိုင်ငံမြောက်ပိုင်းစင်ဂျာမြို့အစိပ်ပိုင်းတချို့ကိုပြန်လည်ထိန်းချုပ်နိုင်လိုက်တယ်လို့အမေရိကန်လေကြောင်းတက်ခတ်မှုအကူအညီကိုရယူထားတဲ့ Cardiff တက်ခတ်ရေးသမားတွေကပြောပါရယ်။ဗျူဟာအရအရေးပါပြီး IS စစ်သေးကြတွေထိန်းချုပ်ထားတဲ့ဒီမြို့ကိုပြန်လည်သိမ်းပိုက်ဖို့အတွက်ခတ်တွေဟာအပြင်းထန်တိုက်ခိုက်နေတာပါ။ Peshmerga တိုက်ဖွဲ့ဝင်တွေဟာ IS တွေထိန်းချုပ်ထားတဲ့နေမြေတွေကိုရှင်းလင်းဖို့မြို့ရင်းကိုဗတ်ပေါင်းစုံကနေဝင်ရောက်လာတယ်လို့ Cardiff တန်ဒေတာလူညိုရေးကောင်စီရဲ့ Twitter စာမျက်နှာမှာဒီနေ့ဖော်ပြထားပါရယ်။ကာဒစ်တပ်သားတွေဟာစင်ဂျာမြူရဲကဂူရောင်ပြည်လက်မြေဆက်ယုံဆေးယုံနဲ့နေရတော်တော်များများကိုထိန်းချုပ်ထားနိုင်ပြီးဖြစ်ပြီး ISD ကအခုခါမှာဆုတ်ခွာထွက်ပြေးနေတယ်လို့အဲ့ဒီအဖွဲ့ကပြောဆိုပါရခင်ဗျာ
။လက်ဘနွန်နိုင်ငံမြို့တော်ဘေးရုတ်မြို့ရဲ့စင်ချေဘုံရပ်ကွက်တစ်ခုမှာဂျာရာဘရီနေကဘုံနှလုံးပေါက်ကွဲခဲ့တာကြောင့်လူ40ယောက်ထက်မနည်းသေဆုံးပြီး200ကျော်ဒဏ်ရာရသွားပါတယ်။ဒီတက်ခိုက်မှုကသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS အစိုးရအဖွဲ့ကကြေညာပါရယ်ဆီးရီးယားသမ္မတဘာရှာအယ်အာဆတ်ကိုထောက်ခံတဲ့ဟစ်ဘိုလာတို့ထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေရှိရာလူနေအင်ဂျီရီရှိတဲ့ဘတ်အယ်ဘာရနက်နေရာတဝိုက်မှာပောက်ကွဲမှုဖြစ်သွားတာပါတတိယအသေးခံဘုံခွဲသူတယောက်ကိုတော့ဘုံမကွဲတဲ့ကဘတ်ဝလျက်နဲ့အုတ်ကြိုးအုတ်ပဲ့တွေကြားမှာဖမ်းမိခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါရယ်အရင်တုန်းကလည်းဘေးရုတ်မြို့ရဲ့အဲ့ဒီနေရာတဝိုက်ကိုအကြမ်းဖက်တိုက်ခိုက်မှုတွေရှိခဲ့တဲ့အပြင်အဲ့ဒီဒေသမှာဆူနီအစွန်းရောက်စစ်သွေးကြွတွေကတိုက်ခိုက်မှုတွေဆက်လုပ်သွားမယ်လို့ချိန်ချုပ်ထားပါရယ်ရှင်
American outlet တော်လူနည်းစုခေါင်းဆောင် Nancy Pelosi ဟာတရုတ်ဝန်ကြီးချုပ် Li Ka-shing နဲ့ဒီကနေ့တရုတ်နိုင်ငံဘေကျင်းမြို့တော်မှာတွေ့ဆုံပါတယ် Democrat Congress လွှတ်တော်အမတ်တွေပါဝင်တဲ့အဖွဲ့နဲ့အတူတရုတ်နိုင်ငံကိုသွားရောက်တဲ့ခီးစဉ်အတွင်း Miss Pelosi နဲ့တရုတ်ဝန်ကြီးချုပ်တို့တွေ့ဆုံကြတာဖြစ်ပါတယ် Miss Pelosi နဲ့ကိုယ်စားလှယ်6ဦးပါအဖွဲ့ရဲ့တရုတ်နိုင်ငံခီးစဉ်ကတော့နိုင်ငံခြားကုန်သွယ်ရေးတိုးမြင့်မှုအတွက်အဓိကသွားရောက်တာဖြစ်ပြီး Internet ဆိုင်ရာလုံခြုံရေးရာသီဥတုပြောင်းလဲမှုနဲ့လူ့အခွင့်အရေးဆိုင်ရာကိစ္စရပ်တွေကိုလည်းဆွေးနွေးသွားဖို့ဖြစ်ပါတယ်။ Beijing မြို့ခီးစဉ်မတိုင်ခင်ကိုယ်စားလှယ်အဖွဲ့ဟာ Tibet ဒေသကိုလည်းသွားရောက်ခဲ့တာပါခင်ဗျာ
။ဒါကတော့မြမရွေးကောက်ပွဲဆိုင်ရာနောက်ဆုံးရသတင်းတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကပြောပြသွားတာပါ။တောက်ကြနေညနေခင်းအစီအစဉ်မှာလဲရွေးကောက်ပွဲဆိုင်ရာသတင်းလှော်တွေကိုဆက်လက်တင်ပြသွားမှာပါ။ရွေးကောက်ပွဲကော်မရှင်ရဲ့နောက်ဆုံးထုတ်ပြန်ကြေညာခဲ့တဲ့မဲရလက်တွေအရအဓိကအတိုက်ခံနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအစိုးရဖွဲ့နိုင်မဲ့အထိမဲအပြတ်အသတ်နဲ့အနိုင်ရရှိသွားပါပြီ။အစိုးရတစ်ကိုဥဆောင်မဲ့ NLD အနေနဲ့မြမနိုင်ငံရေးမှာဩစာလွှမ်းမိုးနေတဲ့စစ်တပ်နဲ့ဆက်ဆံရမယ့်ကိစ္စအပါအဝင်ရင်ဆိုင်ရမယ့်စိန်ခေါ်မှုတွေဘာတွေများရှိနေပါသလဲ။ကောင်လင်ဦးကတင်ပြထားပါတယ်ရှင
်။ဒီကနေ့မွန်းလွဲပိုင်းအထိရွေးကောက်ပွဲရလဒ်တွေကိုကြီးညာရမှာတော့ NLD ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်238နေရာအမျိုးသားလွှတ်တော်မှာနေရာ130နဲ့တိုင်းဒေသကြီးလွှတ်တော်နေရာတွေမှာ400နေရာအထိရရှိထားတဲ့အတွက်အစိုးရဖွဲ့နိုင်တယ်မှာဖြစ်ပါတယ်။ဒီကစားရွေးကောက်ပွဲကော်မရှင်ကဒေါ်မြင့်ကြည်ကတော့နောက်ထပ်ထုတ်ပြန်ကြေညာရမယ့်နေရာတချို့ကျန်နေသေးပေမဲ့မဲရက်လိုက်80ရာနှုန်းကျော်အတိပြုပြီးဖြစ်တဲ့အကြောင်းနေပြည်တော်မှာသတင်းထုတ်တွေကိုပြောကြားခဲ့တာ
ပါ။ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်ဒီတိုင်းဒေသကြီးလွှတ်တော်နဲ့တိုင်းရင်းသားလွှတ်တော်တွေမှာစုစုပေါင်းကျမတို့နောက်ထပ်ကြံဖို့180ဦးပဲကြံမာတော့တယ်။အခု 82.62 ရာခိုင်နှုန်း result ကတော့ကြေညာပြီးဖြစ်ပါတယ်။အားလုံးကျေးဇူးတင်ပါတယ်။
ရွေးကောက်ပွဲနောက်ဆုံးရလဒ်တွေအရ NLD ပါတီကမဲပြတ်တဲ့အနိုင်ရခဲ့တဲ့အတွက်တိုင်းပြည်မှာလက်တွေ့အပြောင်းလဲတွေဖြစ်လာဖို့လဲလူလူချားမှာမျှော်လင့်နေကြပါတယ်
။အရန်ကျဉ်းနဲ့ပြီးတော့အရန်ပျော်ပါတယ်အဲ့လိုအရန်ကိုလည်းပီတိဖြစ်တယ်။အန်တီတို့မျှော်လင့်နေတာလည်းကြားဘူးပေါ့နော်။အမီဟိုဘယ်လိုကောင်းလဲ။အကြောက်ရင်ကိမဲတော့စီကံပေါင်နဲ့လွတ်လွတ်လပ်လပ်လေးနေချင်တာကြားပါယူ။စိုးရိမ်စိတ်ကလေးတွေဖြစ်ပါလား
။ကျွန်တော်တို့ကတိုင်းပြည်အများကြီးနှောက်ကြခဲ့တာ။အဲ့တော့ဒီအောင်မြင်မှုကတဆင့်တကယ်ဟိုကောင်းလေ။အနည်းဆုံးဒီအရှိတောင်အရှာမှာတကယ်ခြေတန်းရောက်လာတဲ့နိုင်ငံတကာနိုင်ငံကြာခင်ဖြစ်လာလိမ့်မယ်လို့ပဲယူဆတော့ပါနော်။ကြိုးစားမှာပဲ
။ရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရခဲ့တဲ့ NLD ပါတီအနေနဲ့ကတော့ဒီမိုကရေစီကိုဥတည်တဲ့အပြောင်းအလဲတွေလုပ်ပေးမယ်လို့ဂရီပေးထားတဲ့အတိုင်းအကောင့်ထဲပုံနိုင်တော့မယ်။ခွင်လန်းတခုပါမြန်မာရေးကျွမ်းကျင်သူ Richard Hussey ကတော့လွှတ်တော်တွင်မှအများစုဖြစ်လာမဲ့ NLD ပါတီအနေနဲ့လုပ်ပိုင်ခွင့်တွေလည်းအများပြားရလာတော့မှာဖြစ်တယ်လို့ AFP သတင်းဌာနနဲ့မေးမြန်းခန်းတခုမှာပြောဆိုသွားပါတယ
် This really is an NLD dominated parliament and they will be able to pass whatever laws they want they won't need to form coalitions they won't need to reach out across the aisle
NLD လွှမ်းမိုးထားတဲ့လွှတ်တော်ဖြစ်လာမဲ့အတွက်လူကျင်တဲ့ဥပဒေတွေကိုလည်းအတည်ပြုနိုင်တော့မှာပါညွန်ပေါင်းအစိုးရလည်းဖွဲ့စရာမလိုပါဘူးဒီလိုဥပဒေတွေချမှတ်ရမှာတစ်ဖက်နဲ့ဆက်ဆံစရာလိုမှာမဟုတ်ပေမဲ့အသွင်ကူးပြောင်းရေးရှေ့ဆက်နိုင်ဖို့အတွက်ကတော့အရေးကြီးပါတယ်။အသွင်ကူးပြောင်းရေးကာလမှာအားလုံးပါဝင်နေဖို့လိုပါတယ်
။ NLD ပါတီခေါင်းဆောင်ဒေါ်ဆန်းစုကြည်ကတော့သမ္မတဦးသိန်းစိန်တက်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လွှတ်တော်ဥက္ကဋ္ဌသုရဦးရွှေမန်းတို့နဲ့တွေ့ဆုံမှုကန်လန်ထားပြီးအားလုံးကလည်းအဆိုပြုချက်ကိုလက်ခံထားကြတာပါ။အဆိုရသစ်ကိုဦးဆောင်နိုင်တော့မယ့် NLD ပါတီရဲ့ခေါင်းဆောင်တူဖြစ်တဲ့ဒေါ်ဆန်းစုကြည်ဟာစစ်တပ်နဲ့ပြည်ပြည်လည်လည်ဆက်ဆံနိုင်မှုကအရေးကြီးလိမ့်မယ်လို့လည်းအကဲခတ်တွေကယူဆထားကြပါတယ်။မြန်မာရေးကျွမ်းကျင်သူ Richard Hussey ကတော့စစ်တပ်အတွက်အခုနောက်ဆုံးရွေးကောက်ပွဲရလဒ်ဟာစိန်ခေါ်မှုတစ်ခုဖြစ်လာလိမ့်မယ်လို့သုံးသပ်ပါတယ်
။ I think the challenge for the military will be how to transition from a situation where the constitution grants them special powers.
အရသာအစိုးရရဲ့ထိန်းချုပ်မှုအောက်ရောက်လာတဲ့အချိန်မှာအခြေခံဥပဒေကအထူးအခွင့်အာဏာအနှင်းထားတဲ့စစ်တပ်အနေနဲ့ဩဇာအရှိန်အဝါကောင်းကောင်းနဲ့လေးစားခံရတဲ့အခြေအနေမျိုးဆက်ထိန်းထားနိုင်အောင်ဘယ်လိုပုံစံပြောင်းလဲမလဲဆိုတာကစစ်တပ်အတွက်စိန်ခေါ်မှုလို့ကျွန်တော်ကတော့ယူဆပါတယ်
။ကော်ဝေးဦးစီးချုပ်နဲ့သမနာတို့ကတော့ရွေးကောက်ပွဲရလဒ်တွေကိုလေးစားလိုက်နိုင်မှာဖြစ်ပြီးငင်းချမ်းတဲ့အာဏာလွှတ်ပြောင်းရေးဖြစ်အောင်လုပ်မယ်လို့လည်းကတိပြုထားကြတာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံမှာစစ်ဆေးရတဲ့လက်ထက်ကရေးဆွဲခဲ့တဲ့2008ခုနှစ်အခြေခံဥပဒေအရဒေါ်ဆတ်စုကြည်ဟာအစိုးရကြီးကသမ္မတတူဖြစ်တာဝန်ယူခွင့်မရှိဘဲဖြစ်နေပါဗါဒါပေမဲ့လည်းဒေါ်ဆတ်စုကြည်ကတော့သမ္မတတာဝန်မယူနိုင်ပေမဲ့သမ္မတအထက်ကနေတာဝန်ယူသွားမှာဖြစ်တယ်လို့လည်းပြောဆိုထားတာဖြစ်ပါတယ်ခင်ဗျာ
ကောင်လွင်ဥပြပြသွားတာပါရှင်နောက်ပိုင်းမှာလည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတီအေးနဲ့ VOA မြန်မာပိုင်းတို့တည်တံ့တွဲဆုံမေးမြန်းထားတာကိုထုတ်လွှင့်ဖို့ရှိပါတယ်အမေရိကန်သမ္မတဥပမာကတော့မြန်မာဒီမိုကရေစီအတွင်ကူးပြောင်းရေးရှေ့ဆက်နိုင်ဖို့အစိုးရတည်တည့်ရဲ့ဖွဲ့စည်းရေးဟာအရေးကြီးတဲ့ခြေလှမ်းဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရွေးကောက်
ဒီနေ့ကတော့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်။ဒီနေ့ကတော့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်။ဒီနေ့ကတော့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်။ဒီနေ့ကတော့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်။ဒီနေ့ကတော့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်။ဒီနေ့ကတော့ကျွန်တော်တို့ရဲ
ဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုအမေရိကန်သမ္မတဥပမာကဒွေမာလာ၁၂ရက်နေ့ညကဖုန်းဆက်ပြီးခုံပြစကားပြောဆိုခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီအတွင်ကူးပြောင်းရေးအတွက်အစိုးရတည်တည့်ရဖွဲ့စည်းရေးဟာအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကိုရောသမ္မတဥသိမ်းစိန်ကိုပါတယ်လီဖုန်းကတဆင့်ပြောဆိုခဲ့တယ်လို့ရ
on her campaign and the success of the National League for Democracy in Myanmar's historic parliamentary election that was held on
November 8th, 2015.
မြန်မာနိုင်ငံမှာရင်းငှက်ထက်ပိုပြီးတော့အားလုံးပါဝင်နိုင်ရေးပိုပြီးတော့ညီညာတရားတဲ့ဒီမိုကရက်တစ်နိုင်ငံဖြစ်လာရေးအတွက်မဆုံမနစ်ကြိုးစားမှုအနစ်နာခံမှုတွေအတွက်ဒေါက်ဆန်းစုကြည်ကိုချီးကျူးဂုဏ်ပြုခဲ့တာပါ။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ပိုပြီးတော့အကြမ်းတရားတဲ့နိုင်ငံဖြစ်လာရေးအတွက်ရွေးကောက်ပွဲနဲ့အစိုးရတည်တရာဖွဲ့စည်းရေးဟာအရေးကြီးတ ီကနေ့နေပြည်တော်မှာပြည်အောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးနဲ့တွေ့ဆုံပြီးရွေးကောက်ပွဲကိုအတက်နိုင်ဆုံးပွင့်လင်းမြင်သာမှုရှိအောင်ကျင်းပပေးခဲ့လို့ချီကျူးစကားပြောဆိုခဲ့တယ်လို့ပြောရေးဆိုခွင့်ရှိသူကဆက်ပြောပါတယ်
Ambassador Mitchell traveled to Naypyidaw today to meet with Union Election Commission Chair Ooh Tin A. He commended the UEC chair and his team for their hard work and dedication under extremely difficult conditions to help ensure a transparent, inclusive and credible election.
Tamaji Derek Mitchell ha din ni mne pe ni bi lo ku to yak pi lo pyan su yuekaw pwe commission ukta Ooh Tin A ne twit son khe bare. Tamaji ga yuekaw pwe commission ukta ne commission apwe ku akhat khe ri ja de ga ni atat nai song pwin lin myin da aw a long pawan nai aw ne yong ji ya de yuekaw pwe phit aw chin pa pi bi myama nai ngan da ri ye sana ku thop phaw kwen pi ga de twet ချီချူးစကားပြောဆိုခဲ့ပါတယ်။တမတ်ကြီးအနေနဲ့ဘယ်ရွေးကောက်ပွဲကမှအပြစ်ကင်းတဲ့ရွေးကောက်ပွဲဖြစ်မှာမဟုတ်တာကိုနားလည်ထားပြီးတော့နိုဘာလ၈ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲဟာအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဒါ့အပြင်ရွေးကောက်ပွဲကော်မရှင်ကိုညှဉ်းပန်းမှုတွေ၊ပွင့်လင်းမြင်သာမှုရှိဖို့နဲ့ရလဒ်ကိုလက်ခံနိုင်မှုတွေအပါအဝင်ရွေးကောက်ပွဲဖြစ်စဉ်ပြီးဆုံးတဲ့အထိစောင့်ကြည့်ဖို့အားပေးပြောဆိုခဲ့ပါတယ
်။တမနာအိုဘားမားအဆိုရအနေနဲ့အမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံအပေါ်ပိတ်ဆို့အရေးယူမှုတွေကိုယာယီဆိုင်းငံ့ထားတာပါ။ဒီပိတ်ဆို့အရေးယူမှုတွေလုံးဝပယ်ဖျက်နိုင်မှုကတော့လက်ရှိအသွင်ကူးပြောင်းရေးကလက်တွေ့ဆောင်ရွက်ချက်တွေအထူးသဖြင့်ဒီရွေးကောက်ပွဲလုပ်ငန်းစဉ်တွေနဲ့လည်းထိုက်ရိုက်သက်ဆိုင်မှုရှိတယ်လို့အမေရိကန်ပြည်ထောင်စုကတာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင်
။ဒါကတော့ VOA မြန်မာပိုင်းရဲ့သတင်းတောက်မတ်သိန်ကီလင်းပြောပြသွားတာပါရှင်။အမေရိကန်သမ္မတအိုဘားမားကိုယ်တိုင်လည်းလာမယ့်ရက်သတ္တပတ်အတွင်းမလေးရှားနိုင်ငံမှာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံမှာပါ။တချိန်တည်းမှာပဲမလေးရှားမှာရှိနေတဲ့ဒုက္ခသည်စခန်းတွေကိုလည်းတွားရောက်မယ်လို့အင်ဖြူတော်အမျိုးသားလုံခြုံရေးအရာရှိတွေကမနေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဦးကျော်စန္ဒာကအသေးစိတ်ကိုပြောပြမှာပါရှင်
။တကယ်တမ်းအပြင်မှာအတိမပြုနိုင်ပဲပြန့်နှံ့နေတဲ့သတင်းတချို့အရာဆိုရင်တော့သမ္မတအိုဘားမားဟာမကြာခင်တွားရောက်မဲ့အရှိအရှာခီးစဉ်အတွင်းမှာမြန်မာနိုင်ငံကိုရုတ်တရက်ဝင်ရောက်လဲပတ်မဲ့ဒေါအောင်ဆန်းစုကြည်ကိုတွေးဆောင်ကူပြုစကားပြောမဲ့ဆိုတဲ့အချက်ဖြစ်ပါတယ်။ဒါပေမဲ့လည်းဒီသတင်းနဲ့ပတ်သက်လို့မနေ့ကပြုလုပ်သွားတဲ့အင်ဗျူရောသတင်းစာရှင်းလင်းပွဲမှာတစုံတစပြောကြားခြင်းမရှိပဲမလေးရှားမှာအာဆီယံစီဝေးပွဲနဲ့ဇက်တိုက်ကျင်းပမဲ့အရှေ့အာရှထိပ်သီးစီဝေးပွဲကျင်းပပြီးဆုံးတဲ့နိုဝင်ဘာလ22ရက်နေ့မှာသမ္မတအိုဘားမားဟာမြန်မာနိုင်ငံသမ္မတဦးသိန်းစိန်နဲ့တရားတွေ့ဆုံပွဲရှိတယ်လို့ အင်ဂျီရောမြို့သားလူငယ်ရဲ့လက်ထောက်ကြံပေးပုဂ္ဂိုလ်ဘန်ရိုးစ်ကအခုလိုပြောကြားသွားပါတယ
်။ At the ASEAN summit the president will have the opportunity to meet with and see along with the other ASEAN leaders the president of Burma.
ASEAN ထိပ်သီးဆွေးနွေးပွဲမှာသမ္မတဥဘာမဟာတခြား ASEAN ခေါင်းဆောင်တွေနဲ့အတူမြန်မာသမ္မတနဲ့တွေ့ဖို့လည်းအခွင့်အလမ်းရရှိမှာဖြစ်ပါတယ်
။ဒီမလေးရှားခရီးစဉ်အတွင်းမှာပဲသမ္မတဥသင်းစင်နဲ့မတွေ့ဆုံခင်နိုဝင်ဘာလ22ရက်နေ့မှာတော့သမ္မတဥဘာမဟာဒုက္ခသည်စခန်းကိုသွားရောက်မယ်လို့အင်ဖြူရောအမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ဆူဇန်ရိုက်စ်ကဆိုပါတယ်ဒါဟာအာရှအပါဝင်ကမ္ဘာတစ်လျှောက်မှာကြီးထွားလာနေတဲ့ဆွေပြောင်းဒုက္ခသည်တွေရဲ့အရေးကိုအမေရိကန်အနေနဲ့အလေးအနက်ထားတယ်ဆိုတာကိုပြသတဲ့သဘောဖြစ်တယ်လို့ပြောကြားသွားပါတယ
် We'll also be highlighting our concerns about the global refugee crisis and the president will have an opportunity to visit a refugee center in Malaysia
ထားထားဒုက္ခသည်ပြည်ပခန့်နဲ့ပတ်သက်လို့အမေရိကန်ရဲ့စိုးရိမ်ပကင်းဖြစ်မှုကိုလည်းမီးမောင်းထုတ်ပြသွားမှာဖြစ်ပါတယ်သမရအနေနဲ့မလေးရှားနိုင်ငံမှာဒုက္ခသည်စခန်းကိုတွားရောက်မှာဖြစ်ပါတယ်ခုလိုတွားရောက်ခြင်းအဖြစ်ဒုက္ခသည်အရေးအမေရိကန်ရဲ့အလေးထားမှုကိုပြသရရောက်ဖို့ရည်ရွယ်ပါတယ်အကာအကွယ်မဲ့သူတွေကိုစောက်ရှောက်နိုင်ဖို့မလေးရှားနဲ့အမေရိကန်ပြည်ထောင်စုတို့ကပြီးခဲ့တဲ့နှစ်တွေအတွင်းတိတ်ကိုအရေးပါတဲ့အကူအညီတွေကိုပေးခဲ့တာလည်းဖြစ်ပါတယ
်ဒါ့အပြင်မြန်မာနိုင်ငံရွေးကောက်ပွဲဟာမြန်မာပြည်သူတွေဖို့အချင်းအဟုန်ကြီးမားလာတဲ့အခွင့်အရေးတစ်ရပ်ဖြစ်တယ်လို့လည်းဆိုပါတယ်သမ္မတဥသိန်းစင်နဲ့ကာကွယ်ရေးဦးစီးချုပ်တို့ရဲ့ထုတ်ပြန်ချက်တွေလည်းပဲအပြုသဘောဆောင်ပြီးအတက်စရာကောင်းတယ်လို့ဘင်ရိုးစ်ကပြောပါတယ
်။ We've also seen a very positive statements from President Thein Sein and from the leadership of the military in Burma pledging to respect the results of the election issuing
သမ္မတဥသိန်းစင်နဲ့စစ်တပ်အကြီးအကဲတို့ရဲ့အပြုသဘောဆောင်တဲ့ကြေညာချက်တွေကိုလည်းတွေ့ရပါတယ်။သူတို့ကရွေးကောက်ပွဲရဲ့ရလက်ကိုလေးစားလိုက်နာဖို့ကတိပြုကြပါတယ်။NLD ရဲ့အောင်ပွဲကိုချီးကျူးဂုဏ်ပြုကြပါတယ်ဒါတွေဟာအမတန်အပြည့်အစုံဆောင်တဲ့အချက်ပြတ်မှုတွေလို့ယူဆရပါတယ်မြန်မာပြည်ရဲ့အဓိကခေါင်းဆောင်တွေနဲ့အတူတကွညှိနှိုင်းပြီးတော့ဒီစိတ်ဓာတ်ကိုဆက်လက်ပြီးတော့မွေးမြူသွားကြနိုင်မယ်ဆိုရင်မြန်မာနိုင်ငံရဲ့အနာဂတ်ရေးအတွက်ကြီးမားတဲ့အလားလာကောင်းတစ်ယောက်ဖြစ်တယ်လို့သမ္မတဥဘာမားရဲ့တဝန်လွှာမှာလည်းဖော်ပြထားပါတယ
်သို့သော်လည်းပဲမြန်မာနိုင်ငံအဖို့စိန်ခေါ်မှုတွေကြီးကြီးမားမားရှိနေသေးတယ်ဆိုတာကိုလည်းပဲအခုလိုထောက်ပြပါတယ်
There are huge challenges that remain in the country to complete the national reconciliation process with various ethnic groups and to address the humanitarian challenge.
မြန်မာနိုင်ငံအတွက်စိန်ခေါ်မှုတွေအများကြီးရှိနေပါသေးတယ်။တိုင်းဒေသအင်အားစုတွေနဲ့ပြည်လဲတင့်မြည်ရေးနဲ့ရခိုင်ပြည်နယ်ကစာနာမှုလိုအပ်နေတဲ့အခြေအနေတွေကိုပြည်လဲအောင်ဖြေရှင်းရေးစတာတွေဖြစ်ပါတယ
်။အခုလိုရွေးကောက်ပွဲပြီးမြောက်သွားခြင်းဟာအင်မတန်ကောင်းမွန်တဲ့အတက်ဖွဲ့ရာကိစ္စတရားဖြစ်ပေမဲ့ဆယ်စုနှစ်နဲ့ချီပြီးရှိလာခဲ့တဲ့ဒေါအောင်ဆန်းစုကြည်ရဲ့အသံခွန်ဆိုင်ကြိုးပမ်းမှုတွေမြန်မာအစိုးရရဲ့ဒီမိုကရေစီဖော်ဆောင်ရေးကတိကဖို့တည်းကိုအပြည့်အဝဖော်ဆောင်နိုင်ဖို့အတွက်ကတော့အကြာကြီးကြိုးပမ်းကြရလင့်ဦးမယ်လို့လည်းဆိုပါရယ်သမ္မတဥဘာမဟာနိုဝင်ဘာလ20ရက်နေ့ကစပြီး22ရက်နေ့အထိမလေးရှားနိုင်ငံမှာအာဆီယံထိပ်သီးဆွေးနွေးပွဲနဲ့ East Asia Forum လို့ခေါ်တဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲတွေကိုရောက်မှာဖြစ်ပါရခင်ဗျာ
ရွေးကောက်ပွဲမဲရလက်တွေအရအစိုးရတက်ကိုဦးဆောင်နိုင်မဲ့အလားလာတွေတွေ့မြင်နေရတဲ့ NLD ပါတီရဲ့ခေါင်းဆောင်အဖြစ်နဲ့ဒေါက်ဆန်းစုကြည်ဟာသမ္မတဦးသိန်းစိန်တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်းလွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းတို့နဲ့တွေ့ဆုံဖို့ရှိနေပါတယ်ထိပ်တန်းခေါင်းဆောင်တွေကြားတွေ့ဆုံမှုတွေကနေမြန်မာနိုင်ငံရဲ့အပြောင်းအလဲအတွက်တွန်းအားတွေဘလောက်ထိဖြစ်လာနိုင်မယ်လို့သောရရှင်တို့ယူဆကြပါသလဲစစ်မှန်တဲ့အပြောင်းအလဲတွေအတွက်ခြေလှမ်းတလှမ်းဖြစ်လာနိုင်ပါသလားဆိုတော့ကိုစနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောရရှင်နေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 0239318555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOE ကနေတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့ email လိပ်စာ burmese@voenews.com ကိုကြိုတင်ပေးပို့ထားနိုင်ပါခင်ဗျာ။တိုက်ရိုက်လေးလိုင်းအစီအစဉ်ကကျိုးဆိုပါတယ်ခင်ဗျာ
။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေကိုယ်တိုင်ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းသားပါတီတွေရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အတွက်ဝမ်းမြောက်ကြောင်းနဲ့ NLD ဦးဆောင်တဲ့အစိုးရတစ်ဟာတိုင်းသားတွေညှော်မှန်းတဲ့ Federal ပြည်ထောင်စုတရက်ကိုဖော်ဆောင်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်း UNFC ညီညွတ်သောတိုင်းသားလူမျိုးများ Federal ကောင်စီကပြောပါရယ် UNFC ရဲ့လက်ရှိနိုင်ငံရေးသဘောထားတွေနဲ့ပတ်သက်လို့ထိုင်းချေဆိုင် VOA သတင်းတောက်ကိုနိုင်ကွန်းအင်ကသတင်းပေးပို့ထားပါရှင်
ဟုတ်ကဲ့ပါတပြေလုံးအတိုင်းအတာပြစ်ခတ်တိုက်ခိုက်မှုရက်စဲရေး NCA သဘောတူစာချုပ်လက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့ညီညွတ်သောတိုင်းဒါလူမျိုးများ Federal Council UNSC တိုင်းဒါလက်နက်ကိုင်ဖွဲ့ကနေထိုင်းနိုင်ငံအတွင်းနှစ်ရက်သာစီဝေးကျင်းပခဲ့ပါတယ်ဒီစီဝေးရဲ့ထူးခြားမှုတစ်ခုကတော့ NCA လက်မှတ်ရေးထိုးခဲ့တဲ့ UNSC ဖွဲ့ဝင်တစ်ဖွဲ့ဖြစ်တဲ့ BNL ပို့အမျိုးသားလူမျိုးရေးဖွဲ့ချုပ်နဲ့ CNF ချင်းမျိုးသားတအုပ်တို့ကိုညီညွတ်သောတိုင်းဒါလူမျိုးများ Federal Council ဖွဲ့ဝင်ကနေယာယီရက်ဆိုင်လိုက်တာပဲဖြစ်ပါတယ်ဒီနှစ်ဖွဲ့ကို UNSC ကနေယာယီရက်ဆန်းလိုက်တာနဲ့ပတ်သက်လို့ UNSC ဒုတိယဥက္ကဋ္ဌနိုင်ဟန်သာကအခုလူပြောပါတယ်
။ဘူးကယာယီပဲကျွန်တော်တို့ကရက်ဆန်းထားတာဖြစ်တယ်။သူတို့အနေနဲ့ကလည်းတစ်ဖက်ကပေါ့ဗျာ UNSC ကနေ CBC ရဲ့တပ်နဲ့တတ်မှတ်တဲ့ဆုံးဖြတ်ချက်ကိုကြော်လွန်ပြီးတော့ပေါ့လေ။သူကလက်မှတ်ထိုးလိုက်တဲ့အပေါ်မှာသူတို့ကစိုက်တင်နဲ့အဝယ်ယူမှုအပိုင်းကတော့ချိန်လိုက်မယ်လို့တော့သူတို့လည်းအမြင်ကောင်းမြင်မှာပါ။အဝင်ကျင်လည်းအဲ့ဒါလိုမြင်ကြပါတယ်။ကျွန်တော်တို့ကလည်းအဲ့ဒါလိုပဲခံယူပါတယ်။
UNSC ကနေယာယီရက်ဆိုင်ခံထားရပြီမဲ့လေပို့အမျိုးသားလူမျိုးရေးဖွဲ့ချုပ်အနေနဲ့ကတော့ UNSC ရဲ့အကျိုးစီးပွားကိုဆက်လက်တည်ပိုးသွားမယ်လို့ BNL ရဲ့အနိုင်ကဘူမူကြီးခွန်ဥက္ကာကအခုလိုပြောပါတယ
်။ဒါမှမထိုးတဲ့အဖွဲ့တွေကကျွန်တော်တို့ကိုအလောဆက်မပါနဲ့ဦးမပြောတော့ကျွန်တော်လည်းကကိုယ်သဘောနဲ့ကိုမဟုတ်ဘူးပေါ့ဗျာ။ခင်ဗျားသဘောနဲ့ယာယီဖွဲ့ဝင်ဖြစ်ရက်ဆိုင်တဲ့သဘောရှိတော့ကျွန်တော်တို့ကတော့လို့ UNSC ရဲ့ညွှန်ရေးကိုဆက်လက်ထိန်းသိမ်းမယ်။ UNSC ရဲ့ဂုဏ်သိက္ခာကိုတင်တဲ့ကကွယ်သွားမယ် USC ရဲ့အကျိုးစီးပွားကိုလည်းဆက်လက်ပယ်ပို့သွားမယ်ဒါကျွန်တော်တို့ယာယီပဲရရတွေးမှုကပဲထုတ်ထုတ်ကျွန်တော်တို့လောက်ရမယ်အလောက်ကတော့ဆက်လုပ်မယ်ကျွန်တော်အဲ့ဒီလိုပြောပြတာ
ရခိုင် UNSC ဖွဲ့သွင်းမှာတိုင်းဒါလက်နက်ကန်ဖွဲ့16ဖွဲ့ရှိခဲ့ပြီး KNU ကရင်မျိုးရာစည်းရုံးကနေနှုတ်ဆက်ပြီးနောက်ပိုင်း73ဖွဲ့ကြန့်ရှိနေပါတယ်ရှင်းမျိုးရာတပ်ဦး CNF နဲ့ပို့မျိုးရာလူမျိုးရေးဖွဲ့ PNL လူတို့အနေနဲ့မြန်မာအစိုးရနဲ့တိုင်းနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးစာချုပ်မှာလက်မှတ်ရေးထိုးခဲ့တဲ့အတွက် UNSC ဖွဲ့ကနေယာယီရက်ဆိုင်ခဲ့တာလည်းဖြစ်ပါတယ်လက်ရှိတိုင်းဒါလက်နက်ကန်ဖွဲ့တွင်မှာတော့ NCA လက်မှတ်ရေးထိုးထားတဲ့ဖွဲ့နဲ့လက်မှတ်မရေးထိုးထားတဲ့ဖွဲ့တွေကြားမှာသဘောထားကွဲလွဲမှုတွေလည်းရှိနေပါတယ်အခုလိုအမြင်မသူကွဲပြားမှုတွေကြောင့်တပေါင်းလူစည်းဖြစ်ဖို့မလွယ်သေးပေမဲ့လည်းဆက်ဆံမှုရှိရှိနားလည်မှုရယူပြီးတော့တိုင်းဒေသရေးကိစ္စတွေကိုလှုပ်ဆောင်သွားမယ်လို့ UNSC ဒုတိယဥက္ကဋ္ဌနဟန္တာကအခုလိုဆက်ပြောပါတယ
်။တပေါင်းလူစည်းရဲ့ပြန်ပေါင်းတဲ့ပုံစံကတော့မဖြစ်နိုင်ပေမဲ့ပေါ့ဗျာ။အဲ့တော့နားလည်မှုရှိရှိနဲ့ဆက်ဆံမှုရှိရှိလှုပ်ဆောင်သွားဖို့တော့ဒါလိုအပ်ပါတယ်။နှစ်ဖက်စလုံးနဲ့ဒါကိုလက်ခံပါတယ်။နားလည်မှုရှိရှိနဲ့ဆက်လှုပ်သွားမှာပါ
။လာမယ့်ဒီဇင်ဘာလဆန်းမှာ UNSC ကောင်စီအစည်းအဝေးထပ်မံကျင်းပဖို့ဆုံးဖြတ်ချက်ချထားခဲ့ပါတယ်။နိုဝင်ဘာလ17ရက်နေ့ကနေစပြီးကျင်းပခဲ့တဲ့ UNSC အစည်းအဝေးမှာနိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့ပါတီစုံရွေးကောက်ပွဲမှာဆန္ဒမဲပေးခဲ့ကြတဲ့ပြည်သူတွေအနိုင်ရရှိခဲ့တဲ့တောင်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အပါအဝင်တိုင်းဒေသနိုင်ငံရေးပါတီတွေနဲ့ကိုယ်စားလှယ်အားလုံးကို UNSC အနေနဲ့အတိမတ်ပြုဂုဏ်ယူဝန်မြောက်ကြောင်းကိုလည်းနဟန်တာကပြောပါတယ်ဒီရွေးကောက်ပွဲမှာတောင်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကနေပြတ်ပြတ်သားသားအနိုင်ရရှိခဲ့တဲ့အတွက်အစိုးရဖွဲ့ခွဲရမှာဖြစ်ပြီးနောက်တက်လာမဲ့အစိုးရတဲ့လက်ထက်မှာတိုင်းဒေသတွေမျှော်မှန်းတဲ့ဖက်ဒရယ်ပြည်ထောင်စုကိုဖွဲ့စည်းနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းနဟန္တာကပြောပါတယ်
နောက်ဖွဲ့စည်းလာမယ့်ဒီအစိုးရစစ်ကကျွန်တော်တို့နိုင်ငံမှာဒီအဓိကလိုအပ်နေတဲ့ဒီကိစ္စကိုရက်ဆက်နိုင်ဖို့နိုင်ငံလုံးပြည်ခရက်ဆက်ရေးကိုပထမဆုံးကောင်းတဲ့ပေါ်ရမယ်နောက်နိုင်ငံရေးပြည်ထနာကိုစပွဲကုန်ကုန်မှာ AACC နဲ့ဖြည့်ဆည်းရမယ်နောက်ဆုံးတော့ဒီနေ့ခုနိုင်ငံမှာပြည်သူနိုင်ငံရေးအားစုအားလုံးကတောင်းဆိုနေတယ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုကောင်းထက်ပေါ်နိုင်တော့ဆိုတဲ့နေရာမှာဒါတွေကတရားလုံးစင်တည်ဖြစ်တယ်။အခုစုကြည်နေနေလဲဒါကိုကောင်းသိပါတယ်။အကြောက်သူ့ဖေချမှတ်ခဲရခဲ့တဲ့လမ်းစဉ်ကိုသူကအလေးထားပြီးတော့မှဒါကိုလည်းအတွေ့လိမ့်မယ်လို့တော့အဲ့လိုယုံကြည်နေရ
။ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNSC စည်းဝေးကနေပြည်တွင်းငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်သိမ်းမြတ်ရေးကိုဦးတည်ပြီးတော့တမတော်အနေနဲ့ရှမ်းပြည်နယ်တွင်ထိုးစစ်ဆင်နွှဲမှုကိုရန်တမ်းဖို့နဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးအတွက်လက်ရှိအစိုးရနဲ့တော်လကောင်းနောင်တက်လာမဲ့အစိုးရနဲ့တော်လကောင်း UNSC အနေနဲ့ဆက်လက်ညှိနှိုင်းဆွေးနွေးဖြေရှားသွားဖို့အစဉ်သိရှိနေတယ်လို့လည်းနိုဝင်ဘာလ12ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
VOA သတင်းတော့ကိုနိုင်ကိုင်အိမ်ပါရှင်။မကြာခင်မှာတော့ရွေးကောက်ပွဲအထူးစီစဉ်တွေကိုဆက်လက်တင်ဆက်သွားမှာပါ။ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာကနေတိုက်ရိုက်နားဆင်မယ်ဆိုရင်လိပ်စာက burmese.voanews.com ဖြစ်ပါရဲ့ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါရယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေညကင်း7နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နိုင်ကနေ9နိုင်အစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်။ VOE မြန်မာပိုင်းရဲ့တောက်ကြနေညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီထိလိုက်ဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုဆက်လက်တင်ဆက်မဲ့ဒုတိယပိုင်းမှာရွေးကောက်ပွဲအထူးအစီအစဉ်တွေကိုနားဆင်ရမှာပါ
။ကျွန်တော်ကတော့အနိုင်ရှုံးတဲ့ပတ်သက်ပြီးတော့မင်းလက်ခံကြောက်ပြောပါတယ်။အဲသူတို့ကလည်းတော်များများပြောပြတယ်။မတရားသဖြင့်နဲ့ရှုံးတဲ့ကိစ္စကတော့သူကဘာသိအောင်တော့ဖော်ထုတ်မယ်ဆိုတော့ရှိနေပါတယ်။
ဒါကတော့ရွေးကောက်ပွဲမှာသူတို့ဘာတွေဆောင်ရွက်ခဲ့တယ်လဲဆိုတာကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဦးတေက VOE မြန်မာပိုင်းနဲ့တိတန့်တွေ့ဆုံမေးမြန်းခန်းမှာပြောပြသွားတာပါ။နောက်ပိုင်းမှာထုတ်လွှင့်ပေးမှာပါ။ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်ကြပါရှင်။ဒါအပြင်ရွေးကောက်ပွဲအထူးစီစဉ်ဖြစ်ကျမတို့ Internews နဲ့ VOE မြန်မာပိုင်းတို့ပူးပေါင်းတင်ဆက်နေတဲ့အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့ရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းလွှာတစ်ပုဒ်ကိုတင်ပြမှာပါ။ပြီးခဲ့တဲ့တနင်္ဂနွေနေ့ကမြန်မာနိုင်ငံမှာကျင်းပခဲ့တဲ့တမိုင်းဝင်ရွေးကောက်ပွဲရဲ့ရလဒ်တွေတဖြည်းဖြည်းချင်းထွက်ပေါ်လာတာနဲ့အမျှဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာလာမယ့်နှစ်လွှတ်တော်မှာအမတ်နေရအများစုအတွက်အနိုင်ရပြီးတော့အစိုးရအဖွဲ့ကိုဖွင့်နိုင်တော့မှာပါ။မနစ်ကဘာသာရေးအဓိကရုံးနေကြောင်းလူနှစ်ဦးတေဆုံးခဲ့တဲ့မန္တလေးမြို့မှာတော့မွတ်စလင်တွေကရွေးကောက်ပွဲရဲ့ရလဒ်တွေကိုကြိုဆိုနေကြပါတယ်။သူတို့အနေနဲ့အမြင့်တွေ့နေတဲ့ခွဲခြားဆက်ဆံမှုတွေဟာလည်းတမိုင်းဝင်ရွေးကောက်ပွဲတကြိမ်အနိုင်ရယုံနဲ့ပျောက်ကွယ်သွားမှာမဟုတ်မှလည်းသိနေကြတာပါ VOA သတင်းတောက် Simon Lewis နဲ့ Daniel D. Cutterick တို့ပေးပို့ထားတဲ့သတင်းကိုကိုရဲကောင်ကပြောပြမှာပါရှင
်လာမယ့်နှစ်မှာမြန်မာနိုင်ငံရဲ့ပါလီမန်အစည်းအဝေးတွေပြန်ဆတဲ့အခါမှာနိုင်ငံရဲ့တမိုင်းမှာပထမဆုံးအကြိမ်အနေနဲ့ရွေးကောက်တင်မြှောက်ခံရတဲ့မွတ်စလင်အမတ်တယောက်မှမပါဘဲစတင်ရမှာဖြစ်ပါတယ်အတိုက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့ NLD ပါတီဟာဆယ်စုနှစ်များစွာအတွင်းမြန်မာနိုင်ငံမှာအမျှတဆုံးနဲ့အလွတ်လပ်ဆုံးဖြစ်မဲ့ရွေးကောက်ပွဲမှာအမတ်နေရအများစုအနိုင်ရဖို့မျှော်လင့်ရပါတယ်။မန္တလေးမြို့က NLD ပါတီရုံးရဲ့ဒုတိယဥက္ကဋ္ဌဖြစ်တဲ့ဒေါ်ဝင်းမြတ်မြတ်ကသူ့မအနေနဲ့မန္တလေးမြို့ကမွတ်စလင်လူ့ရေးအမြောက်များရှိတဲ့မြို့နယ်မှာဝင်ရောက်ရှင်ပြိုင်ကျင်ခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့အမျိုးသားရေးဝါဒီဗုဒ္ဓဘာသာအုပ်စုမဟာဘာသာအဖွဲ့ကနေမွတ်စလင်ဆက်ညီရေးစိတ်ဓာတ်တွေနှိုးဆွပေးနေချိန်မှာမဲပေးသူတွေရဲ့ရှောင်ဖယ်သွားတာကိုခံရမှာစိုးရိမ်နေတဲ့အတွက်သူမရဲ့ပါတီအနေနဲ့သူမကိုဝင်ပြိုင်မှုအကြံပြုခဲ့ပြီးဗုဒ္ဓဘာသာဝင်ကိုယ်စားလှယ်လောင်းတယောက်နဲ့အစာထိုးခဲ့ပါတယ်
။ရွေးကောက်ပွဲကြတော့မပါတာတွေဟာအစ္စလာမ်ဆိုရင်ဝင်အယွင်းမခံရဘူးဆိုတော့ပုံစံနဲ့တိုက်ခိုက်လို့အခုလိုဝင်အယွင်းမခံရတော့စိတ်မကောင်း
သူမအနေနဲ့ကတော့ NLD ပါတီသားအစိုးရဖွဲ့ထဲမှာပါဝင်နိုင်မယ်ဆိုရင်မြန်မာနိုင်ငံကလူမျိုးရေးနဲ့ဘာသာရေးလူနည်းစုတွေအားလုံးအတွက်ပိုကောင်းတဲ့ဒဏ်ညွန်ညီများမှုရှိလာမှာဖြစ်လို့ဒီဆုံးဖြတ်ချက်ကိုလက်ခံခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကဆိုရင်အင်တာနက်ပေါ်မှာပြန့်နှံ့ခဲ့တဲ့ကောလာဟာလတွေကနေတဆင့်မန္တလေးမြို့ရဲ့လမ်းတွေပေါ်မှာဘာသာရေးထိခိုက်မှုတွေစတင်ဖြစ်ပွားခဲ့ပါတယ်။မွတ်စလင်စေးဆိုင်ပိုင်ရှင်မတ်ယရင်မိုးနဲ့သူမရဲ့မိသားစုဝင်တွေဟာအိမ်ကနေ၃ရက်ကြာထွက်ပြေးတင်းရှောင်နေခဲ့ရပါတယ်။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကဖွဲ့တဲ့အစိုးရသာတက်လာရင်မွတ်စလင်ပိုက်ဝင်းအတွက်အပြုသဘောဆောင်တဲ့အပြောင်းအလဲတွေဖြစ်လာမယ်လို့လည်းသူမကပြောပါတယ်။ဒါပေမဲ့နက်နက်ရှန်ရှန်အမြင့်တွယ်နေတဲ့ခွဲခြားဆက်ဆံမှုတွေကတော့နောက်ဆယ်စုနှစ်များစွာကြာအောင်ဆက်ရှိနေအောင်မှာကိုသိတဲ့အကြောင်းကိုလည်းသူမကပြောပါတယ်
။ As a politician she have to question for her mandate.So sometimes she want to do something.
နိုင်ငံရေးသမားတယောက်အနေနဲ့အုပ်ချုပ်ခွင့်ရဖို့အာရုံစိုက်ပြီးလုပ်ရမှာပါ။အဲ့ဒီတော့တစ်ခါတလေမှလှုပ်ပေးချင်တာရှိပေမဲ့ထွက်လာမယ့်ရလဒ်ကိုလည်းကြည့်ရပါတယ်။ဒါနိုင်ငံရေးပဲလေ
။ဒီရွေးကောက်ပွဲမှာဝင်ပြိုင်ခဲ့တဲ့မန်းလေးမျိုးရဲ့တဦးတည်းသောမွတ်စလင်ကိုယ်စားလှယ်လောင်းကတော့ဥခင်မောင်သိန်းဖြစ်ပါတယ်။သူ့ရဲ့ရွေးကောက်ပွဲပါဝင်ရှင်ပြိုင်မှုဟာရုပ်ပြပဲရှိပါတယ်။ NLD ပါတီကမဲပေါင်း 8,000 ကျော်ရတဲ့အချိန်မှာသူက815မဲပဲရခဲ့ပါတယ်။ဒါပေမဲ့သူကတော့စိတ်သက်ကြမသွားပါဘူ
း။အဲ့တော့ကျွန်တော်တို့ကဒီပုံမှာစိုးရင်ကြောင်းကြမှုမရှိဘူး။နောက်တစ်ခုကကျွန်တော်တို့နဲ့ပတ်သက်ပြီးတော့တချို့ဟာတွေမဖြေရှင်းခဲ့တာတောင်မှကျွန်တော်တို့ကဘာပြောရတုံးဆိုရင်ဒေါ်ဆန်းစုကြည်ဟာအင်မတန်အမျှော်မြင်ကြီးတယ်။အင်မတန်တိကျသေးသက်တယ်။အားလုံးကိုတန်း50ကျော်ပြည်သူတို့ကိုကဲတင်နိုင်လိမ့်မယ်လို့ကျွန်တော်တို့ကလုံးဝမျှော်လင့်ထားတယ်လို့
NLD ပါတီဟာ အုတ်ချုပ်ခွင့်အာဏာရဖို့အစဉ်အလားလာကောင်းရှိနေပေမဲ့ပါတီအနေနဲ့ရေရှည်အတွက်စဉ်းစားရတယ်လို့မြန်မာနိုင်ငံရဲ့ရှုပ်ထွေးတဲ့ဘာသာရေးလူမျိုးရေးအခြေအနေတွေကိုဘယ်လိုသတိထားကင်တွယ်မလဲဆိုတာကိုလည်းခက်ခဲစဉ်းစားဆုံးဖြတ်ရမှာဖြစ်ပါတယ
်။ကိုရဲကောင်ပြပြသွားတော့ရှင်။အခုဆက်လက်ပြီးတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းအစီအစဉ်ကိုတင်ဆက်မှာပါ။ဒီအစီအစဉ်ကိုတော့ Internews ရဲ့မန္တလေးအခြေစိုက် News Lab အလုတ်ခွင်သတင်းကန်းကသတင်းတောက်တွေနဲ့အလွတ်တန်းသတင်းတောက်ပေးပို့ထားတဲ့ရွေးကောက်ပွဲသတင်းတွေကိုတင်ဆက်ပေးမှာပါ။ကိုရဲကိုကိုနဲ့မတ်ဝီယူတို့ကပြောပြထားပါတယ
်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်ထုတ်ပြန်တဲ့ရွေးကောက်ပွဲရလဒ်တွေရာအစိုးရဖွဲ့နိုင်တဲ့အရေးအတွက်ကိုရရှိသွားပြီဖြစ်တဲ့ NLD ပါတီရဲ့အောင်မြင်မှုကိုကြိုဆိုကြောင်းရှမ်းနယ်ကချင်တိုင်းရင်းသားခေါင်းဆောင်တွေကပြောပါတယ်။ရှမ်းတိုင်းသမားဒီမိုကရေစီဖွဲ့ချုပ် SNLD ဥက္ကဋ္ဌဦးခွန်ထွန်းဦးက
လူလူပြပြတော့ပဲဗျာဒါကောင်းပါတယ်အားလုံးနဲ့ပူးပေါင်းဆောင်ရွက်မယ်လို့ပြောတာပဲကျွန်တော်လက်ခံပါတယ်ဒါဒီလူတွေသုံးသက်ချက်ဆိုတော့ဒီလိုတဲ့အနေနဲ့အားလုံးကဝိုင်းဝန်းထောက်ခံပြီးတော့ဒီလုပ်သားကိုတော့ဦးစားပေးပြီးတော့ကြိုးရည်တင်နေတယ်
KIA ကချင်လွတ်မြောက်ရေးတပ်မတော်ကလည်းအစိုးရဖွဲ့နိုင်တဲ့အထိ NLD ရဲ့အနိုင်ရမှုပေါ်အားရကျေနပ်ပြီးကြိုဆိုတယ်လို့ KIA ဒုတိယစီဦးစီးချုပ်ဗိုလ်ချုပ်ခွန်မော်ကပြောပါတယ်
ကျွန်တော်တို့2008အောက်မှာねဒီဖြစ်တော်ရဲ့ချင်းချင်းချီကန်းတွေရဖွဲ့ချီလာတဲ့အကျိုးရဟိုနိုင်ငံကိုဥဆောင်နိုင်တဲ့အကျိုးရမျိုးဖြစ်ဖို့ဝင်နေပါလေအဲ့လိုဖြစ်အောင်လဲကြိုးစားကြည့်ချင်ပါလေဒါကျွန်တော်တို့ရဲ့သဘောထားအမြင်ဖြစ်ပါလ
ေ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပြည်မဒေသတွေသာမကပဲမွန်ကချင်ချင်းကရင်စတဲ့ပြည်내ဒေသတွေမှာပါနေရာတော်တော်များများတပါတီတွေကနေအစိုးရဖွဲ့နိုင်တဲ့ပမာဏအထိအနိုင်ရလိုက်တာဖြစ်ပါတယ်ဥခွန်ထုံးကတော့ NLD အနေနဲ့ရွေးကောက်ပွဲကြီးညာစာရန်ပါဂရိကဝတ်တွေအတိုင်းတိုင်းနာရေးနဲ့ပြည်တွင်းငြိမ်းချမ်းရေးကိုစွန့်စွန့်တမန်ဆောင်ရွက်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါရယ်အလားတူဗိုလ်ချုပ်ကွမ်မော်ကလည်း NLD အနေနဲ့ဖက်ဒရယ်ပြည်ထောင်စုပြည်တွင်းငြိမ်းချမ်းရေးအတွက်မဖြစ်မနေကြိုးစားမယ်လို့မျှော်လင့်တယ်လို့ဆိုပါရယ် NLD ဥက္ကဋ္ဌတောင်းဆန်းစုကြည်ကတော့လက်တလုံးမှာပဲအမျိုးသားပြန်လည်တည်မြဲရေးနဲ့အာဏာလွှဲပြောင်းမှုတည်ငြိမ်ရေးအတွက်သမရတပ်မတော်ကာကွယ်ရေးဦးစီးချုပ်တို့အပါအဝင်ထိတ်တန့်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့မြစ်တာရက်ခံထားပါရယ်
ရွေးကောက်ပွဲနေ့မှာပြည်ခိုင်မျိုးပါတီရဲ့ဥပဒေချိုးဖောက်မှုတွေနဲ့ပတ်သက်ပြီးရှမ်းပြည်ကိုကန့်ဒီမိုကရက်တစ်ပါတီ FKTB ကရွေးကောက်ပွဲကော်မရှင်ကိုဒီနေ့ပဲတရားဝင်ကန့်ကွက်စာပေးပို့လိုက်တယ်လို့ပါတီအထွေထွေတွင်းရင်းမှုဦးမြင့်ခိုင်ကပြောပါရယ်ပြည်ခိုင်မျိုးပါတီအနေနဲ့ဒေသခံမဟုတ်တဲ့မဲဆင်းမှာမပါတဲ့သူတွေကိုအစုလိုက်အပြုံလိုက်မဲထည့်ခိုင်းတာမဲယုံရှိမှပါတီတစိ့ပါအင်ဂျီနဲ့အုပ်ထုပ်တွေဝစ်ဆင်ပြီးမဲဆယ်စည်းရုံးတွေတွေလုပ်ခဲ့တာအပါအဝင်ဥပဒေချိုးဖောက်မှု9ချက်ကိုလုံဆောင်ခဲ့တယ်လို့အဲ့ဒီကန့်ကွက်စာထဲမှာဖော်ပြထားပါတယ်။ဒါကြောင့်ပြည်ခိုင်မျိုးပါတီနဲ့ SKTV နှစ်ပါတီတည်းရှင်ပြိုင်ခဲ့တဲ့ကိုကန့်ဒေတာကရွေးကောက်ပွဲတွေဟာဘလို့မှတရားမျှတမှုမရှိဘူးလို့လည်းဖော်ပြထားပါတယ်။ SKTV ကကိုယ်စားလှယ်လောင်းတွေအနေနဲ့ကိုကန့်ဒေတာကမဲဆန္ဒနယ်တွေအတွက်မဲရလက်ပေါ်သဘောတူလက်ခံကြောင်ပုံစံ19ကိုလည်းသဘောတူလက်မှတ်ရေးထိုးခဲ့ခြင်းမရှိသေးပါဘူး။ဒါပေမဲ့ကော်မရှင်ကကိုကန့်ရွေးကောက်ပွဲရလဒ်ကိုအစောပိုင်းကတည်းကထုတ်ပြန်ခဲ့တာကိုလည်းနားမလည်နိုင်အောင်ဖြစ်ရတယ်လို့ဦးမြင့်ခိုင်ကဆိုပါတယ်။အရေးပေါ်အုပ်ချုပ်ရေးထုတ်ပြန်ထားတဲ့ကိုကန့်ဒေသကရွေးကောက်ပွဲတွေမှာပြည်ခိုင်မျိုးပါတီဘက်ကဒုတိယဗိုလ်ချုပ်ကြီးဟောင်းဖြစ်တဲ့ဦးအောင်တန်းထွန်းလည်းပါဝင်ရှင်ပြိုင်ခဲ့ပြီးအနိုင်ရရှိခဲ့တယ်လို့ကော်မရှင်ကကြေညာထားပါတယ်
။ရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်တွေနဲ့ပတ်သက်ပြီးမချေနဲ့ရင်ရွေးကောက်ပွဲပြီးပြီးချင်း15ရက်တွင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုကန့်ကွက်လာတင်သွင်းနိုင်ပေမဲ့ဒီနေ့ထိကန့်ကွက်လွှာတင်သွင်းတာတွေမရှိသေးဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တိုင်စာဌာနကပြောပါရယ်ကန့်ကွက်လွှာတွေကိုဒီလ9ရက်နေ့ကနေ23ရက်နေ့တွင်ကန့်ကွက်လွှာတင်သွင်းတိုင်ကြရမှာဖြစ်ပါရယ်တိုင်ကြမယ်ဆိုရင်တော့အမှုစရိတ်ငွေကျပ်9သိန်းပေးရမှာဖြစ်ပြီးအဓိကကအနိုင်ရတဲ့ကိုယ်စားလှယ်တွေကိုပြည်သူကမချေနှက်တာပဲဖြစ်ဖြစ်ရှုံးတဲ့ကိုယ်စားလှယ်ကမချေနှက်တာပဲဖြစ်ဖြစ်တိုင်ကြမှုရှိလာရင်ဖြည့်ရှင်းပေးမှာဖြစ်တယ်လို့တိုင်စာဌာနကဦးစိုးကျော်ဦးကပြောပါရယ်ကန့်ကွက်လာနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကစုံစမ်းစစ်ဆေးတာတွေလှုပ်ဆောင်มาဖြစ်ပြီးတော့ပထမမှုတစ်စုံတရာတွေ့ရှိရင်ကိုယ်စားလှယ်လောင်းကနေဖြုတ်ချခံရမှာဖြစ်တယ်လို့သိရပါတယ်။လက်ရှိမှာတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတိုင်ကြားမှုတွေမှာရဲအေးပိုင်မှုတွေဖြစ်တဲ့မဲနှခါပေးတာတွေမဲစာရဲစုပ်ဖြဲတာတွေအပါအဝင်အမှုပေါင်း100ကျော်ရှိတယ်လို့ဆိုပါတယ်။
ရွေးကောက်ပွဲနေ့ကကြားပြည်နယ်မှာကြိုတင်မဲတွေထောင်ချီပြီးရောက်လာတာနဲ့ပတ်သက်ပြီးဝေဖန်ပြောဆိုတာတွေရှိခဲ့ပေမဲ့တိုင်ကြားတာတွေမရှိဘဲအေးအေးချမ်းချမ်းပြီးစီးသွားတယ်လို့ပြည်နယ်ကော်မရှင်ရွေးကောက်ပွဲအရာရှိဦးကျော်စံဝင်ကပြောပါရယ်။ကြားပြည်နယ်မှာမဲဆန္ဒနဲ့34နေရာရှိရာမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်က26နေရာ၊ပြည်ထောင်စုကြက်ခါရေးပါတီက9နေရာနဲ့တတိပုဂ္ဂလတနေရာရရှိထားပါရယ်။ချင်းပြည်နယ်မှာလည်းရွေးကောက်ပွဲမတိုင်ခင်ကကိုယ်စားလှယ်အချင်းချင်းကြားကန့်ကွက်မှုတွေရှိခဲ့ပေမဲ့ကော်မရှင်ကိုတိုင်ကြလာတဲ့အမှုတစ်ခုမှမရှိသေးဘူးလို့ချင်းပြည်နယ်ရွေးကောက်ပွဲအရာရှိဦးလင်းကျော်ကပြောပါရယ်။ မဲဆက်ကာလအတွင်းတီးတိမ်မျိုးမှာလွှတ်တော်ကိုယ်စားလှယ်နှစ်ဦးမဲဆွင့်ရေးစကားများပြီးကော်မရှင်မှအပြန်လန်လာကန့်ကွက်ခဲ့ကြပြီးမဲ့ဆစ်ဆက်ညှိနှိုင်းတဲ့အခါပြန်ရုပ်သိမ်းခဲ့ကြပါတယ်ရွေးကောက်ပွဲအတွင်းမှာမြန်မာနိုင်ငံလုံးအတိုင်းအတာနဲ့မဲယုံတွေအမှုခင်ထူးခြားဖြစ်စဉ်ပေါင်း88ခုဖြစ်ပွားခဲ့တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကကြေညာထားပါတယ်
ကချင်ပြည်နယ်မဲရလက်တွေကိုအပြီးသက်ကျင်းညာဖို့နောက်တစ်ပတ်လောက်ကြာနိုင်သေးတယ်လို့ကချင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ကပြောပါရယ်ကချင်ပြည်နယ်ဗမော်ခရိုင်မြစ်ကြီးနားခရိုင်မိုးညင်းခရိုင်တို့မှာမဲရီတွက်တာတွေပြီးသွားပြီမဲ့ပူတော်ဟိုခရိုင်ကနောင်မုံမြို့နယ်နဲ့ခေါလန်ကူးမြို့နယ်တွေကဝေးလံတဲ့ကျေးရွာတွေမှာမဲယုံတွေကျန်နေသေးတာဖြစ်ပါတယ်အဲ့ဒီမြို့နယ်တွေရဲ့မဲရလက်တွေရောက်ဖို့အတွက်တပတ်နီးပါးလောက်ခြေချင်းခီးနဲ့လာဖို့ရမှာဖြစ်တယ်လို့ကော်မရှင်တာဝန်ရှိသူဦးထွန်းအောင်ခိုင်ကပြောတာပါကချင်ပြည်နယ်ခရိုင်၃ခုကမြို့နယ်တစ်ခုချင်းစီမှာမဲရလက်အတီးပြူကြောင့်ပုံစံ19ကိုလက်မှတ်ထိုးပြီးကတ်ထားပြီးဖြစ်တယ်လို့ပြောပါရယ်ကချင်ပြည်နယ်ရဲ့မဲရလက်အနိုင်ရှုံးဟာဒီမြို့နယ်နှစ်ခုကြောင့်ပြောင်းလဲမှာမဟုတ်ဘူးလို့လည်းဒေသခံတွေကယုံကြည်နေကြပါရယ်ကချင်ပြည်နယ်မှာမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအများစုအနိုင်ရထားပြီးပြည်သူ့ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ကမဲဆန္ဒနဲ့နှစ်ခုနဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီ KSDP တို့ကမဲဆန္ဒနဲ့နှစ်ခုအနိုင်ရထားပါရယ်
အခုနားဆင်ကြရတဲ့အစီအစဉ်ကို Internews နဲ့ VOE မြန်မာပိုင်းတို့ပူးပေါင်းတင်ဆက်ခဲ့တာပါရှင်။အခုဆက်လက်ပြီးတော့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတီအေးနဲ့တိသက်တွေ့ဆုံမေးမြန်းထားတာကိုထုတ်လင်းတော့မှာပါ။တနင်္ဂနွေကကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲဟာငြိမ်ငြိမ်ချမ်းချမ်းနဲ့ပြီးဆုံးသွားခဲ့တဲ့အတွက်နိုင်ငံတကာအသိုင်းအဝိုင်းကချီးကျူးခဲ့ကြပေမဲ့အမှားရင်းတွေအများပြားရှိတယ်လို့လည်းဝေဖန်သံတွေထွက်ပေါ်ခဲ့ပါတယ်။ရွေးကောက်ပွဲကာလမှာကြုံခဲ့ရတဲ့ပြဿနာတွေအခက်အခဲတွေနဲ့ပတ်သက်လို့တော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကသူတို့အနေနဲ့အတက်နိုင်ဆုံးကြိုးပမ်းဖြေရှင်းခဲ့တယ်လို့ VOE နဲ့တီးတက်မေးမြန်းခန်းမှာပြောဆိုခဲ့ပါတယ်။ VOE မြန်မာပိုင်းရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်စိုးဝင်းကနေပြည်တော်မှာတွေ့ဆုံမေးမြန်းထားတဲ့ပထမပိုင်းကိုနားဆင်ရအောင်ပါရှင
်။မင်္ဂလာပါရှင်
။မင်္ဂလာပါခင်
ဗျ။အခုလိုမျိုးဒီရွေးကောက်ပွဲရလဒ်တွေကိုမနာမနေကြီးညာနေတဲ့ဈားတွေကနေပြီးတော့ကျမတို့တွေ့ဆုံမိမြန်ခွင့်ပြည့်အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်။
ဟုတ်ပါပြီခင်ကျေးဇူးတင်ပါကျွန်တော်လည်းလာတဲ့ကြောင်
းဟုတ်ကဲ့ပါဒီရွေးကောက်ပွဲကြီးပြီးသွားပြီရွေးကောက်ပွဲကြီးပြီးသွားတဲ့အခါမှာရွေးကောက်ပွဲရဲ့ရလက်ကိုဒီ55ရက်အတွင်းပေါ့နော်55ရက်မှာနိုင်ငံတော်သမ္မတကြီးထံကိုအစီရင်ခံစာတင်သွင်းရမယ်လို့နားလည်ထားပါတယ်ရှင်။အဲ့ကိစ္စနဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါလားရှင်။
ဟုတ်ကျွန်တော်တို့ဒါတော့ဟိုအစိုးရရဲ့ကျွန်တော်ကြိုပြင်ထားပါတယ်။ဟိုဘာဖြစ်ကျွန်တော်အစီရင်ခံစာတင်ရပါမယ်။ဟိုရွေးကောက်ပွဲပြီးရင်ရပေါင်း90အတွင်းမှာကျွန်တော်လွတ်တော်ခေါ်ဖို့ရှိပါတယ်။တဖို့ခေါ်ဖို့မတိုင်ခင်မှာလည်းကျွန်တော်ရဲ့အစီအကံထွက်ဖို့ရှိပါတယ်။ဒါဟာဆက်တိုက်လုပ်သွားမှာပါ။အဲကျွန်တော်တို့ကတော့ရခင်အတွေ့အကြုံရပါလိ။အဲကျွန်တော်တွေ့တဲ့အတွေ့အကြုံတော့မဟုတ်ပါဘူး။အဲကျွန်တော်အရင်ဦးစိုးသိန်းရှိရနေတော့ဦးသိန်းစိုးရှိရနေကျွန်တော်လက်ခံလိုက်တဲ့ချိန်မှာအမှုက38မှုပါလာတယ်။အဲဒါတွေစစ်စစ်ရတဲ့အပိုင်းရှိပါတယ်။တချို့လည်းလွတ်တော်တွေကနေပြီးတော့အဲပြန်သွားတဲ့ပုဂ္ဂိုလ်လည်းရှိပါတယ်။အဲတော့ကိုဆိုလိုချင်တာကကျွန်တော်ကအဲ45ရက်အတွင်းတော့ကျွန်တော်ရအောင်ကြိုးစားပါမယ်။ဒီပြိုင်ထဲမှာလည်းလွှတ်တော်ကိုယ်ပွဲကိုရှိပါတယ်။အဲဒီပြိုင်ထဲမှာပဲကျွန်တော်ဘာဖြစ်လဲဆိုတော့ကန့်ကွက်လာတယ်များရှိရင်တော့ဆစ်ဆီးဖို့လည်းရှိပါတယ်။ဘယ်လိုဖြစ်ဖြစ်သတ်မှတ်တဲ့အချိန်တွင်းတော့ကျွန်တော်တို့တင်တော့ပါမယ်။
ဟုတ်ကဲ့ပါ။ရွေးကောက်ပွဲအပီ14ရက်ပေါ့နော်။နှစ်ပတ်အတွင်းမှာဒီကန့်ကွက်လာတယ်တင်သိမ်းနိုင်တယ်ဆိုပြီးတော့တင်ထားပါတယ်15ရက်တည်းမှာ။အဲ့တော့အခုလောလောဆယ်ဒီအချိန်ဒီပေါ့ဒီနေ့ဆိုလို့ရှိရင်ရွေးကောက်ပွဲကျင်းပပြီးတာ9ရက်6ရက်ထဲရောက်လာပြီပေါ့။ဒီအတော်ဒီ6ရက်အတွင်းမှာရောဒီ complaint ဒီဥစ္စာတင်သွင်းတာရှိပါလားရှင်
ဟို
တိုင်ကြားရဲ
့ကန့်ကွက်လာကန့်ကွက်လာဆိုတာတမျိုးရှိတယ
်ဟုတ်ကဲ့ပါ
တိုင်ကြားချက်ဆိုတမျိုးရှိပါတယ်နော်တိုင်ကြားချက်ဆိုတော့ဟိုပြောရင်တော့ဟိုဥပဒေအခန်း73နဲ့ညှိတာပေါ့လေပြစ်မှုပြစ်ဒဏ်နဲ့ရုပ်ကောက်ဘက်မှာမလုပ်ရင်ဘာပြစ်ဒဏ်ဖြစ်တယ်ဒါတိုင်ကြားချက်ပေါ့ဒီတိုင်ကြားချက်ကတကယ်တကယ်ရဲတိုင်ရမှာပါဥပဒေရတော့ရုပ်ကောက်ဘက်မတိုင်ခင်တော့လည်းကောင်းရေတော့ဘယ်ကျင်းပနေစင်တယ်ကောရေကောက်ဘယ်ကျင်းပပြီး15တွေ့တယ်ကောတိုက်ကြရင်ဒါရေးပိုင်နေမှုဖြစ်တယ်ရေးရဆွတ်တရမယ်အဲ့ကြရင်ဘယ်လိုလုပ်ရင်ပါရပြစ်ဒဏ်ရှိတယ်ဆိုတော့ပြတ်တန်ထားပါလေဒါတိုက်ကြမှုပါအဲနောက်ခါကျတော့တရားမဲ့ပြုကျင့်မှုဆိုတော့ကန့်ကွက်လာတင်လာကြတော့အခက်ဆက်လေးနဲ့တော့ညှိတယ်အဲ့ကြသူတို့ဘယ်လိုလုပ်လုခံလို့သူရှုံးရပါတယ်အဲ့ဒီလိုလာမလုပ်ဘူးဆိုရင်တော့အဲကျွန်တော်တို့
နိုင်ကြည့်ရှိပါတယ်
ရှိပါတယ်မက်ဆင်းနေမှားပါတယ်မက်ဆင်းဆိုတာအဲတချို့ကအခုဆိုတော့ကျွန်တော်တော်တော်များပြောကြပါတယ်ဟိုကျွန်တော်ရဲ့ဒစီလူနှိမ့်လိုက်တဲ့ကလည်းခေါ်လဲကိုမင်းရဆွန်းသွားတယ်မင်းဆွန်းသွားတာဟိုဒါအသက်မဲ့အဆွန်းဆိုတော့ဒါပင်မဲကျွန်တော်မသားမှာပါဘူးလို့ပြောတာပြောကြည့်ကြည့်ရှိပါတယ် Arau bermain sama dah jadi jauh tu semua barai itu luaran kanggo latihan. Tu kanggo dah jero, jero luwe, ama kanggo teh debiro. Aik kanggo dah jero jero luar kumpai apa? Komisi apa pobi apa? Komisi pobi tiaw, nezu ne pobi lo. Jadi ur penyiasin tu orang lo ne, tiaw di tu orang lo, ne orang ne jero pobi apa? Pobi lo jero sebab open good apa? Nampai sini sholat apa? Nampai dah diri sesiapa? Ekorna mesin dia jam tu ciba, melama dia jam tu ciba. Aibu macam tu, sumpah bido lah haro. Dia ame bijinya, kanggur lah dina apa. Alor aku haro dua, juga buat yalla, cina bi, lisan ane dina apa. Alor aku cima macam tu.
Orang nepa mau buat
apa? Nepa ka, tengjamu.
Tengjamu,
okay. Tengjara haro. Dia orang buat, pemu pida ni culun lah tengjara. Sosoja baju uma, dua ni bro, mayu ni lah bro. นอกเสร็จได้ชินๆมั้ยก็ด่าได้ชินๆมั้ยเอ้อกูน่ะบอกเลยโหเมยุเนี่ยมาจนรู้ว่าโหซีอุ้งยิ้มไม่รู้อ่ะวะซีอุ้งรู้สึกไอ้จังตัวลาพี่แล้วเอ่ออุปสรรคคู่ไปแล้วดุริมุปะสันโหเนี่ยบอกโหปิสิไปแล้วซีอุ้งน่ะมีสึกตัวไต่ลงอ่ะดาได้เห็นแล้วเยเยไปในหมู่อ่ะอย่าไปเยไปไปในหมู่จ้ะเยไปสวดเตียมอ่ะด่าแล้วไต่จ้าล่ะ
อ่ะหัวเราโหเตียมะปิจิจังกังกรอติเนาะโอเคครับอะกูสิทธิ์ที่เป็นหมู่เราสิบาไปแล้วရှင်โหหัวไตนาก็จรเยแตนยังไม่เกษาครับอ๋อโอเคครับชื่อจรเวเตะไปเลยป่ะเตะแล้วจรชื่อเราลาไตนาเดหมู่เราสิบาเลยเดหมู่ชื่อแล้วก็จะดาดิจรเราลําไตนาแต่แค่นิดหน่อยตัวไหนเนี่ยอุบริยะแค่เราเยแตนมันผิดเลยบางอย่างเลยสรเยอ่ะไปอยู่อ่ะมาจรยืนไม่เอา เออเยยอยู่ในโลกเยเนี่ยปิดดันไปได้มั้ยเยเนี่ยปิดดันไปโดนไม่เอาเตียสุเตียมเตียสุเตียมเตียสุเตียนน่ะคือเตียยวนนี่รู้อะเปิดไปได้หิงตู้มาปิดสิตัวไปสรเองกังก็ล่ะตินท้ายเลยถ้าจนเราแท้สิ้นซาลุยาบางอย่างเลยสรยังพิษเสียแล้วจนเราโกไดมีเก็บบาเลยกูชื่อจะมาโหเรบ่ลุดอกูซะเลยเตียตู้เยยกောက်บ่กูซะเลยเตียไม่ปิดจิมุลุบบาเลยลุดอกขาจากูน่ะชุ้งเนี่ยปาเตียเนี่ยไต่มาเลย ตุดรุลุจันทร์เราชุ่มมาบาละไต่มาไอ้ไต่เนี่ยตัวอย่างเยอะเสร็จไล่ไปเยอะเสร็จแล้วเนี่ยก็เยอะเลยหุเตะสุสุขเผ่าไปแล้วตู้อเปิดไปไล่ไปตะเบนเนี่ยมันก็กังวลตินละกังวลตินไล่ขาจะตัวหุเตะเตียยงอ่ะเตียไม่ปิจิมุผิดเลยลูกเปิดไปถ่าจังจันทร์เราก็เลยดาวุเสร็จไปแล้วจันทร์เราแท้ๆซินซาไปแล้วอชุ่มไปได้ตัวจังไอ้หลุดก็เลยอ่ะหลุดโดนซินซาไปแล้วชุ่มเนี่ยตัวอ่ะนานยาได้ผิดสินดีเนี่ย 2019 ကိစ္စပေါ့เนาะပုံစံ19ကတော့ဒီမဲပေးတဲ့နေ့မှာဒီမဲယုံပိတ်တဲ့အခါမှာဒီမဲရရလက်တွေကိုရည်တွက်ကြတယ်ပေါ့ဒီရမီရဖဆေးရောက်တည်တည်ရှိမှာမြားပြည်သူရှိမှာနောက်ပြီးတော့ဒီမဲယုံကိုယ်စားလှယ်အသီးသီးပေါ့လေဒီပါတီကကိုယ်စားလှယ်တွေရောမဲယုံကိုယ်စားလှယ်အသီးသီးရှိမှာဒီရည်တွက်ကြပါတယ်ပြီးတော့အဲပုံစံ19မှာတည်တည်ကလက်မှတ်ထိုးပြီးတဲ့အခါကျတော့သက်ဆိုင်ရာမြို့နယ်ကော်မရှင်ရုံးမှာကရမ န်နေကြားပါတယ်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဥက္ကဋ္ဌကြီးဘယ်လိုများပြောစင်ပါလဲရှင
်အများပြည်သူရှေ့မှာကျွန်တော်ရည်ပြီးတော့တက်တဲ့ရှေ့မှာရည်ပြီးတော့နော်ရတဲ့ရလက်ကိုပုံ16မှာတင်ရပါတယ်တင်ပြီးပုံ16ကချက်ချင်းကတ်လိုက်ရပါတယ်အဲ့ပုံ16ကိုကျွန်တော်ရှိပို့ရပါတယ်နော်ပို့တဲ့အခါကျတော့မြို့နယ်ပေါ့ကျွန်တော်တို့ဆိုမြို့နယ်ပို့ရတာပါမြို့နယ်မှာじゃဘာတကပြရှိနေပြန်လဲဆိုတော့ခင်ဗျားတို့မျိုးနံပါတ်ကကြည့်ရင်သိတယ်တစ်တက်စ်တစ်ဆိုရှိတယ်ဒါတော့မဲဆန္ဒနဲ့ပြင်ပအထက်မှာရှိတော့မြန်မာပြည်ထဲမှာရှိတဲ့သူတွေရဲ့မဲပေးတဲ့လူစင်တစ်တက်စ်နှစ်ဆိုရှိတယ်တမရသားများကိုပြည်ကျင်လို့နော်မဲဆန္ဒပို့တာရှိတယ်တစ်တက်စ်သုံးဆိုတာပြည်ပနိုင်ငံတွေကနေပြီးတော့မဲပေးတာရှိတယ်ဒါတွေကသိအငင်းပွားစရာလည်းမရှိဘူးဘလူတွေပေးတယ်တောင်းဆိုထားတယ်ဆိုတော့သိတယ်အဲဒါကြောင့်မဲလက်မှာပေးထားပါတယ်ဒီထဲမှာပင်ဆောင်ပေးထားပါတယ်တမန်တော်ကပင်ဆောင်ပေးထားပါတယ်အခုတော့ပြောတော့ပြပောက်ပင်ဆောင်ပေးထားတာဒါဆင်းနေရှိတယ်အဲဆင်းနေရှိတာတွေကဟိုမင်းလက်မှတ်ပြန်အောင်လာတယ်ပြန်အောင်လာရင်ပြောခုနကပြော register လုပ်လို့ပုံနေထည့်ထားအဲ့ဒါညနေ၄နာရီကျတော့ဖောက်ရရဒါလည်းလွတ်တော်ကိုယ်စီလောင်းလောင်းနေရှေ့မှာကျွန်တော်ရီးပါတယ်ရီးပြီးရင်ကျွန်တော်ပုံစံ16ဆိုကျွန်တော်ချက်ချင်းကပ်ပါတယ်ဟုတ်လားကျူတင်မဲ့ဘသူတွေကပင်မဲရတယ်ချက်ချင်းကပ်ပါတယ်ချက်ချင်းကတ်လိုက်တဲ့အခါကျပုံစံ16နဲ့ပုံစံ18နဲ့ပေါင်းတော့ပုံစံ19မယုံတီတီမှာမယ်မယုံကဘလောက်ဘလောက်ဘလောက်ဘလောက်ရတယ်အဲခုနကကျွတ်တယ်မင်းနဲ့ပေါင်းလဲပေါင်းလဲကဘသူကဘလောက်ရတယ်တဲ့အဖြစ်ထွက်လာတယ် ဥဒ္ဒေစကုထွက်လာတဲ့ခါကျတော့သူလက်မှတ်ထူပါတယ်သူရှိမှထူတော့ဒါကိုကျွန်တော်တို့ကပြီးတကယ်ကျင်ညာတာတိုင်းကိုကျင်ညာတယ်အောက်မှာကျွတ်သွားနေတဲ့ကြည်လိုက်ပါတကယ်တော့တိုင်းကိုပို့ရတယ်တိုင်းကိုပို့ကနေကြမင်းတို့မကျင်ညာနေဘူးနောက်ဆုံးကဖိုင်နယ်ကျွန်တော်တို့ကထုတ်ပြန်ပေးရတာအဲငါတို့ရှိပို့ပါဆိုတော့သူတို့ရဲ့ကျင်ညာမဲ့စာရွက်ကပုံစံ 19ရဲ့အကုန်လုံးကျွန်တော်ရှိကြည့်တယ်ကျွန်တော်တို့မှာရက်လက်စစ်စစ်ဖွဲ့ဆိုလို့ကျွန်တော်ကွန်ရှင်ဖွဲ့ဝင်နေကျွန်တော်ပေးတာပါဒါပေမဲ့ကျွန်တော်ကိုယ်တိုင်သွားထိုင်ပါတယ်အဲ့တော့အဲ့ဒီဖွဲ့တောင်ပြန်စစ်စစ်တယ်စစ်စစ်လို့မှန်နေဆိုရင်ထုတ်တော့လို့ကျွန်တော်တို့ပြောပါတယ်ထုတ်တော့လို့ကျွန်တော်ပြောတဲ့ခါကျမှသူတို့ထုတ်ပါတယ်ကျွန်တော်ကျင်ညာပါတယ်အဲအဲ့ကြမှာကျွန်တော်တို့ နှစ်ခုလောက်ကျွန်တော်မှားတာရှိပါတယ်မင်းတို့မှားနေပေါင်းမှားနေတယ်ဆိုကျွန်တော်ထောက်ထားရှိပါတယ်အဲ့ဒါဆိုလိုတာတော့နော်ဘာလို့မကတ်တယ်လဲဘာလို့မကြီးညာတယ်လဲမကတ်တာလည်းမဟုတ်မကြီးညာလည်းမဟုတ်ဘူးသူတို့ကိုယ်တိုင်လက်မထုတ်ပြီးတာပဲသူတို့သိနေတာပါပဲသို့တော်လည်းပဲမကြီးညာတာဘာကြောင့်မကြီးညာကျွန်တော်မကတ်ခိုင်းတာဘာကြောင့်မကတ်ခိုင်းလဲဆိုတော့မှားနေမကောင်းဘူးဆိုကျွန်တော် check လုပ်ပါတယ်ကျွန်တော်ကျင်ညာကျင်ညာမဆိုရင်သူတို့ကတ်လိုက်ရင်တော့အဆင်ပြေတာပေါ့လေအဆင်ပြေတာပေါ့နော်သူတို့ကတ်ထားလဲကျွန်တော်တို့ကျင်ညာမှာ final ဖြစ်တာဟုတ်အဲဒါကျွန်တော်ကတော့အဲ့ဒီကြောင့်မကတ်ခိုင်းတာပါဒါပေမဲ့ကျွန်တော်တို့က16နဲ့18နဲ့ပေါ့19ဆိုတာအဲဒါအလုံးနဲ့တည်ပါတယ်အဲ့ဒါသူတို့လက်မှတ်ထိုးထားတာပါအဲ့ဒါကိုကျွန်တော်မကတ်ခိုင်းတာလေးတစ်ခုပဲဒါပါပဲရှိပါတယ
်ဟုတ်ကဲ့ပါအခုမဲစင်းနေပေါ့နော်ဒီအရန်ကိုနာမည်ကြီးခဲ့တဲ့မဲစင်းကိစ္စပေါ့သုံးခါလောက်ပြန်ပြင်းလဲမပါဘူးဘာညာနဲ့ကို complaint นี่อ้ายจ้าได้เลยเอ้าล่ะไอ้หูเวสานาชินีมาแล้วตาวินရှိပါတယ်ဟိုရက်ွက်ကြီးရွာมาလည်းตาวินရှိရပေါ့เนาะအဲ့တော့ဒီလိုမျိုးနောက်တစ်ချိန်အဲ့လိုမျိုးမဲစင်းလုတ်တဲ့အခါမှာဒီလိုမျိုးအမှားတွေမဖြစ်အောင်ဆိုပြီးတော့ဒီဟိုအကူအညီပေးနေတဲ့နိုင်ငံတကာအဖွဲ့အစည်းဥမာ IFES တို့ဘာလို့ပေါ့လीသူတို့တွေရောနှီးပညာတွေနဲ့ဘလို့ကောင်းအောင်လုပ်မလဲဆိုရင်နီလန်းတွေရောအကြံပေးတာရှိပါလားရှင
်ကျွန်တော်ပေါ့လीကျွန်တော်ရဲ့ဒီဥရမူပေါင်းပေါ့လीဥရမူပေါင်းရကြည့်မယ်ဆိုရင်တော့လူတို့မပူပေါင်းလို့ပါတီတွေမပူပေါင်းလို့ဆက်စပ်မပေါ်ဝင်မဖြစ်နိုင်ပါဘူးနော်ကျွန်တော်ကပြောပါတယ်ဒါနောက်ဆုံးတော့ BBC နဲ့ပြောတဲ့မှာတောင်စားစစ်ကြီးကဝေးဝေါ်ဝါတော့ပြောထားပါတယ်ဒါကျွန်တော်အပြစ်တင်နေတယ်လို့သူတို့ပူပေါင်းစင်တော့ပြောတော့ပါတယ်ဒါကျွန်တော်အခက်အခဲနာနာပြောပါကျွန်တော်ဒီစကားကတော်တော်ချင်းနေဆိုးပါတယ်အဲမီဒီယာများကိုလည်းတော့ကြောက်လည်းကြောက်တော့ပါတယ်ဒါကျွန်တော်ဘလောက်အမခံနေလဲမိတယ်ကျွန်တော်ကနေပြီးတော့ဥမာပြလိုက်ပါတယ်နေပြီးတော့မှ6သိန်းရှိတယ်2သိန်းလာကြည့်တယ်အဲ့ထက်မှပုံစံ3 4 4ကားငယ်နဲ့ပြင်တာက7300လောက်ရှိတယ်။အဲကြောင့်ဒီ300000တော့မှန်ပြီ။အဲ300000တော့အမှတ်ခံနေတယ်။ကျန်တဲ့900000လုံးကတော့ခင်ဗျားတို့ဘူးပေါင်းဆွဲမှလည်းအမှန်ရမယ်ဆိုကျွန်တော်တို့ပြောပါတယ်။ဒေါ်စားစုကြီးကတော့ပြောပါတယ်900000လုံးမှတ်အောင်ဘူးပေါင်းဆွဲကြလို့ပြောတယ်လို့ပြောတယ်။ကျွန်တော်တို့ကသူတို့ဝင်အောက်ကိုတောက်တော့ကျွန်တော်တောင်းဆိုပါတယ်။အခုလည်းကျွန်တော်တို့တောင်းဆိုတာကျွန်တော်ရေးတာစာတွေအောက်မှာခံကူးသွားလို့ရပါတယ်မင်းစင်းမှန်ကောကော်မရှင်ပါလေလုတ်ခဲ့တယ်ဆိုတာထုတ်ပြန်ထားသောစာရေးကိုကျွန်တော်ကတ်ထားပါတယ်အဲ့တော့သူတို့ကကျွန်တော် challenge ဆိုတော့ပဲခင်ဗျား80000လို့မှားလဲဆိုပြီးပါပုံစံသုံးပြီးပါပုံစံလေးပြီးပါပုံစံလေးခန်းပြီးပါလို့ကျွန်တော်ပြောရင်းနှီးချင်းတော်တာသူမပြနိုင်ပါဘူးဆိုတော့ဓမ္မအောင်ဆိုရင်တော့နော်တစ်ကတော့ပူပေါင်းဆွဲမှာရဒါသင်္ကန်းကအများကြီးဘုကောင်းတော့သူ့မဲဆန်းနာရှင်နေသူ့ကိုမဲပေးမဲ့လူတွေပေါအောင်လှုပ်ပေးမှာသူ့ကိုမဲပေးခွင့်ရှိမှာသူတော်တော်သင်္ကန်းလာယူဖို့ကောင်းတယ်ကျွန်တော်ဒါလည်းအစီအစဉ်ပြောခဲ့တယ်ခဲလို့မဲပေးမဲ့လူတွေကိုမဲစင်းပေါခဲလို့ကြာကျွန်တော်ပြောတယ်ဒါကိုမှားတယ်မှားတယ်မှားတယ်ဆိုကျွန်တော်သိခါကြအောင်လုပ်တယ်ကျွန်တော်လည်းနှစ်ပြားကိုမတန်တော့ကျွန်တော်ယုံကြည်ခြင်းမရှိတော့မဲစင်းလာမကြည့်မဲစင်းလာမကြည့်အမှန်မပြေဘူးတကယ်အမှန်မပြေတဲ့ခါကျအမှန်မရအောင်ဘယ်သူနဲ့လာလဲဆိုကျွန်တော်အပြစ်တခံပါတယ်နင့်လာတာကသူတို့မဲပေးမဲ့လူမဲပေးကဆုံးရှုံးသွားတော့ထာရင်ကသင်္ကန်းလာယူကောင်းတဲ့အချိန်မှာတောင်းလဲကျွန်တော်တနေ့ကမပြောချင်မဲ့လဲကျွန်တော်ကပုံမှန်ထိုင်းနေရင်းနဲ့ငါတို့ဒါလေးတော့နိုင်ငံတနေ့ငံလုံးတယ်လီဖိုင်းလုပ်နေတာဆိုတော့ဆင်းပြောမယ်လေဆိုတော့ကျွန်တော်ဆင်းပြောလိုက်တာမဘူးအောင်မဆောင်ရလို့တော့မရအောင်မရအောင်ကော်မရှင်လုပ်ပိုင်ခွင့်ပါလေနော်အုပ်ချုပ်ရေးမှရှိတော့လူရေးစင်နဲ့အင်လို့စင်ဆက်ရှင်နေပြည်သူကုလိုက်ပါပြင်ကတ်ထားလိုက်ပါဒါပုံစံတက်လို့ခေါ်တာပုံစံနဲ့တွဲကတ်ထားတယ်ဒါကိုတနေ့ကျွန်တော်ရှင်းပြတာပါနှစ်ကလာကြည့်ဖို့တောင်းရှိတယ်မပန်းရင်3နဲ့ဖြစ်ပါမပန်းတော့ပန်း4နဲ့ပဲဖြစ်ပါမှားနေ4ကားနဲ့ဖြစ်ပါတယ်ပန်းတော့ကတ်တာကျွန်တော်တော့ပြောတာဒါဒီပါတီတွေ CS ပြူပေါင်းဆောင်ကြပါအကျွန်တော်ပြောတာဒါဟုတ်မပြူပေါင်းရင်တော့မရနိုင်ကျွန်တော်ကဒါဟုတ်ထပ်ပြီးတော့ဒီလိုအမှန်ရပြီဆိုရင်ကျွန်တော်က ုချိုရင်ကိုကျွန်တော်အားမကူးကျင်တော့သူတို့ကတစ်ခါလေးမှားတာရောရှိတယ်ကျွန်တော်ရဲ့ main server ထဲမှာထည့်ပြီးကျွန်တော် update လုပ်မယ်အစင်အစင် update လုပ်မယ်အခုဆိုရင်တစ်ကောင်တရားဒီလို့ရတယ်ဆိုတော့နောက်ကျရင်အဲ့လောက်လုဆံမလို့တော့နော် 20% လောက် 25% လောက်ကျွန်တော်လုရင်အမှန်တရားရသွားတယ်ဒါလို့ဖြစ်အောင်ကျွန်တော်လုပ်နေပါတယ်အဲ့တော့တစ်ကတော့ပူပေါင်းဆောင်ရပူတော့
ဟုတ်ကဲ့ပါ
ပူပေါင်းဆောင်ရပြီးတော့အမှန်နဲ့ဟို message တစ်ခုတည်းရဖို့တော့ကဲပြောပါခင်မိချမ်းပြပါဟု
တ်ကဲ့ပါဟိုကလေအဲပါတီတလောက်ပေါ့နော်ဟိုပါတီတွေကလည်းဥမာဆိုဟိုဒီမြို့သားဒီမိုကရေစီဖွဲ့ချုပ်ကလည်းသူတို့ကွင်းဆင်းပြီးတော့အိမ်တွေအထိလိုက်ပြီးတော့မဲစင်းစစ်တာတွေလုတ်တာရှိပါတယ်ဥမာဆိုကျမဆိုလို့ရှင်ကျမကိုယ်တိုင်မဲစင်းထဲမှာပါနေတယ်ကျမဆိုဒီနိုင်ငံသားမဟုတ်တော့ပါဘူးလွန်ခဲ့တဲ့အနှစ်20လောက်တည်းကထွက်သွားတာဒါပေမဲ့ကျမနဲ့ကျမကလေး3ယောက်စလုံးက session နေ့ကြည်ပြီးကလေး3ယောက်စလုံးကပါနေပါတယ်အဲ့တော့ NLD ကမြို့သားဒီမိုကရေစီဖွဲ့ချုပ်ကကိုယ်စလဲကလာပြီးတော့ဒီအမကြီးကတော့ဟိုနိုင်ငံသားမဟုတ်တော့ဘူးကျွန်တော်တို့သိထားပါတယ်ပဲဖြစ်ပါဆိုတော့အေးအမောင်လေးကကျမနာမည်ပုံစံဖြည့်ပြီးတော့တာပြီးတော့ပေးဖြစ်တာရရှိပါတယ်အဲ့တော့ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တခြားနိုင်ငံရေးပါတီ CSO တွေလည်းအထိုက်လျောက်တော့စူးစမ်းကြရတယ်လို့ထင်ပါတယ်ဟုတ်ပြည့်ပြည့်စုံစုံမသွားနိုင်ခဲ့ရင်တောင်းပါလေဟိုကျမဒါကိုတွေ့လေးကိုပြောပြတာပါ
မှန်ပါတယ်
ဟုတ်ကဲ့ပါ
အဲ့လိုဖြက်လိုက်ရင်ပြီးသွားတယ
်ဟုတ်ကဲ့ပါဟုတ်ကဲ့ပါဟုတ်ကဲ့ပါ
အဲ့လိုဖြက်လိုက်ရင်ပြီးသွားတယ်3000တောင်းလိုက်ရင်ပြီးသွားတယ်မလုတဲ့လူတွေအများကြီးရှိ
ဟုတ်ကဲ့ပ
ါ30000တော့နဲ့80000တော့မှားတယ်ဆိုတော့ကျွန်တော်ရှင်းဆက်လက်ထုတ်ပါတယ
်ဟုတ်ကဲ့ပ
ါစင်ညာဖုံးနေစင်ညာပြေးပါသုံးပေးမလားလေးပေးမလားလေးကောက်ကပေးမလားဘယ်နှဆောင်တက်လာတော့မေ့ကြည့်လိုက်ပါဟု
တ်ကဲ့ပါနောက်တစ်ခုကဒီဟိုမဲမပေးခင်မှာဒီရေဘကောက်ဝဲကော်မရှင်ကနေပြီးတော့တက်တေကန်လက်မှတ်ဆိုပြီးလွယ်ကူအောင်ထုတ်ပေးတာပေါ့နော်ဟိုအုတ်တိုက်ပြောခဲ့တဲ့ဥစားဒီရေဘေးနဲ့ပတ်သက်ပြီးတော့ဒီမှတ်ပုံတွေနေဆုံဆုံသွားတယ်အင်းအောင်စုဇာတွေမရှိဘူးဆိုလို့ရှိရင်ဒီလူတွေအတွက်ကိုမဲပေးလို့ရအောင်ဆိုပြီးတက်တေကန်လက်မှတ်တွေထုတ်ပေးခဲ့တာပေါ့နော်အဲ့တက်တေကန်လက်မှတ်ကအစင်အလာပေါ့လေရှေ့လျှောက်ကဒီတက်တေကန်လက်မှတ်တွေကတကယ်ပဲထိရောက်မှုရှိပါလားရှင
်ဟိုထျော်ရတော့မှန်ပဲနော်ဒါပေမဲ့အတုံးချခံရတာမှန်ပဲကျွန်တော်တိုင်မမအောင်မယ်နော်ဥပဒေပညာရှင်တိုင်မမအောင်ဒီလိုလုပ်ဖို့နော်အတုလုပ်ဖို့ဆိုတာကျွန်တော်ပြီးမထားပါဘူးကျွန်တော်ဒီလိုနော်မဲကျူလက်မှတ်ခါကြောက်ပါပ
ါ
မဲကျူလက်မှတ်ဆိုပေးဖို့ဆိုရယ်တို့ကျွန်တော်ပေးပါမယ်လို့ခွင့်မတောင်းထားဘူးနော်အဲ့လိုလုပ်လိုက်တဲ့အခါကျဘာဖြစ်သွားလဲဆိုကျွန်တော်ကဒါကိုထင်လို့ကျွန်တော်အခြေအနေပြန်လေ့လာသိပါတယ်မဲဆင်းတွေဖုံးပွားနေပြီဒါကြောင့်မဲဆင်းတွေဒီမဲဆန္ဒရှင်တက်တဲ့လက်ကလက်မထုတ်လို့ရှင်ပြေးလို့ရှင်စစ်စစ်ထုတ်ပြပါကျွန်တော်ပြောတယ်နော်အဲသို့တော်လည်းပဲကျွန်တော်တို့မဲဆန္ဒရှင်တက်တဲ့ကလက်မကြားထဲမှာခုနပြောတဲ့လူတွေဖုံးပွားနေတော့ဘလို့ဖုံးပွားတယ်ဆိုသူတို့ပဲသိတယ်သူတို့အသေးစိတ်ဆက်ထားတာသေးသေးဆက်ထားကြတဲ့ခါကျဘာဖြစ်လဲဆိုတော့အခုနောက်ပြောတဲ့ကျွန်တော်ရှိရဟာတော့မဲဆင်းကိုတက်တဲ့ကလက်မနဲ့တော့ပြီးသွားတယ်။ကျန်တဲ့လူတွေကသူမဲကျုပ်လက်မနဲ့ပြီးသွားတယ်။မဲကျုပ်မင်းနဲ့လက်မနဲ့ပြီးတော့ဒုက္ခတွေရောက်လာတာပဲ။ဒုက္ခရောက်လာ။ဒီကိစ္စတွေပြောရင်တော့ကျွန်တော်ကလေဒါလေးကျွန်တော်အပြစ်တင်တဲ့စကားတွေမပြောချင်လို့ကျွန်တော်အများကြီးသိပါတယ်။နော်ဒါလေးကကျွန်တော်မပြောသင့်သေးလို့ကျွန်တော်မပြောတာ။ပြောရင်တော့ဥက္ကဋ္ဌကျွန်တော်ဘာတမျိုးအထင်လွဲတဲ့ရှိတယ်။ဒါပေမဲ့ကျွန်တော်ဒီနေ့တော့ထောက်ထောက်ခက်ခက်တန်းတန်းနဲ့ကျွန်တော်ပြောပါမယ်။ကျွန်တော်များများလည်းကျွန်တော်ကတော့အနိုင်ရှုံးတဲ့ပတ်သက်ပြီးတော့မင်းလက်ခံကြောက်ပြောပါတယ်။အဲသူတို့ကလည်းတော်များပြောပြတယ်။မတရားသဖြင့်နဲ့ရှုံးတဲ့ကိစ္စတော့သူကဘာသိအောင်တော့ဖော်ထုတ်မယ်ဆိုတော့ရှိနေပါတယ
်။အခုဆက်လက်ပြီးတော့တရင်ချင်းချုပ်ကိုကိုအောင်ကပြောပြမှာပါရှင
်။မြန်မာဒီမိုကရေစီကောင်းဆောင်တော်ဆန်းစုကြည်ဦးဆောင်တဲ့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့နိုဝင်ဘာလ10ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာနေရာအများစုကိုအနိုင်ရခဲ့တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့မှကြေညာပါရတယ်။လွန်ခဲ့တဲ့9ရက်ကအသေးဖြတ်မှုနဲ့ထင်ရှားတဲ့အတိုက်ခံကောင်းဆောင်ဆမ်မရင်စီကိုကမ္ဘောဒီးယားတရားရုံးတရုံကဒီကနေ့မှဖမ်းဝရန်ထုတ်ပြန်လိုက်ပါရတယ်။အီရန်နိုင်ငံဘက်ဂရက်မြို့တော်ကရှိရဲ့ဇပ်နာတစ်ခုမှာအသေးခံဘုံးခွဲတိုက်ခိုက်တာကြောင့်လူ12ဦးထက်မနည်းသေဆုံးပြီးတော့32ဦးထက်မနည်းဒဏ်ရာရသွားပါရခင်ဗျာ။
ဒါကတော့သတင်းချင်းချုပ်ကိုကိုအောင်ကပြောပြသွားတာပါရှင်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ပါ။အင်ဂျင်နီယာကတော့ Curtis Bynan ဖြစ်ပါတယ်ရှင်။ကျမကတော့အင်ဂျင်နိုင်ပါ။ VOE မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီထိ10နာရီတိုးချဲ့ထုတ်လွှင့်ခဲ့ပါတယ်ရှင်။နားဆင်ကြတဲ့အတွက်လည်းသောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်။ညနေပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီမှာထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။
This program has come to you from the Voice of America, Washington.